Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American အတန်ကနေ2024ခုနှစ်ဧပြီလ3ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ VOA American အတန်ရဲ့ညဘက်မြန်မာဘာသာစီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 588ကစနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညတဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာမှာအကူအညီပေးလူသားတွေတိုက်ဆုံခဲ့ရတဲ့အတွက်ဝန်ထမ်းကြောင်းသမ္မတဘိုင်နန်ကပြောပါတယ်နယူးဇီလန်မှာလုပ်မဲ့အာဆီယံအစည်းအဝေးကိုစစ်ကောင်စီကိုယ်စားလှယ်တက်ရောက်မှာကိုကန့်ကွက်နေကြပါတယ်ထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်180ကိုဘင်္ဂလားဒေ့ရှ်ကနေပြန်ပို့ပါတော့မယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညမှာတော်တာရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်ခရိုင်မဘိမ့်မြို့နယ်ကမိုးလုံးရွာကိုစစ်ကောင်စီကအင်္ဂါနေ့ညနေပိုင်းတုန်းကဘုံကျဲတက်ခိုက်ခဲ့တဲ့အတွက်တန်ဃာတော်တစ်ပါးပြန်လည်တော်မူပြီးတော့လူ6ဦးသေဆုံးခဲ့ရပါတယ်
။မိုးလုံးရွာကမနေ့က6နာရီတော်ကရောက်ပြီဆိုတော့အဲ့ဒီတန်ဃာတော်ကပြန်လည်တော်မူတယ်။နောက်ပြန်သားပြည်သူ6ဦးသေဆုံးတယ်။တနက်တရကတော့10ယောက်လောက်ရှိတာပေါ့။
မဘိန်းဒေသခံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။နောက်ဒီရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်မှာတော့စစ်ကောင်စီအခြေစိုက်တဲ့တပ်ရင်းစခန်းတစ်ခုကိုဒီကနေ့မှာကရင်နီတော်လှန်ရေးပူပေါင်းတပ်တွေကဝင်ရောက်တိုက်ခိုက်တဲ့အတွက်တိုက်ပွဲတွေပြင်းထန်နေပါတယ်။ထိုင်းမြန်မာနယ်စပ်မှာတော့မြန်မာလူငယ်နှစ်ဦးစီကလက်နက်နဲ့ကြီးစံတွေဖမ်းမိပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်။
ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့် War Central Kitchen အကူအညီပေးရေးအဖွဲ့ကအလုံသမား9ဦးသေဆုံးခဲ့တဲ့အတွက်ထိခိုက်ရတယ်လို့ American သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့နောက်ပိုင်းကပြောပါတယ်စစ်ပွဲအတွင်းစားလောင်မှုတိတ်နေတဲ့အရဲသားတွေကိုစားနပ်ရိက္ခာတွေပို့ပေးတဲ့အကူအညီပေးတဲ့လုပ်သားတွေဟာရဲရင်ပြီးကိုကျိုးမဖတ်တဲ့သူတွေဖြစ်ကြောင်းနဲ့ဒီလိုလူတွေအသက်ဆုံးရှုံးသွားတာဟာကြေကွဲစရာပါလို့သမ္မတဘိုင်ဒန်ထုတ်ပြန်ကြမှာဖော်ပြထားပါတယ်အရဲသားတွေကိုအစ္စရေးရဲ့တိုက်ခိုက်မှုဟာဒီဖြစ်ရပ်တစ်ခုတည်းမဟုတ်ကြောင်းနဲ့အစ္စရေးဟာအရဲသားတွေကိုအကာအကွယ်ပေးလုံလောက်တဲ့လှုပ်ဆောင်မှုမရှိသေးဘူးလို့လည်းသမ္မတဘိုင်ဒန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရရှိနိုင်တဲ့နည်းလမ်းမှန်သမျှတွေနဲ့ဂါဇာမှာရှိတဲ့ပါလက်စတိုင်းအရဲသားတွေကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနိုင်မှုအတွက်အမေရိကန်အနေနဲ့တန်နိုင်သမျှဆက်လက်လှုပ်ဆောင်သွားမယ်လို့လည်းထုတ်ပြန်ချက်မှာသမ္မတဘိုင်ဒန်ကပြောထားပါတယ်။ဒီအကူအညီတွေကိုလွယ်ကူချောမွေ့စေဖို့အတွက်အစ္စရေးကလည်းဆက်လက်ဖိအားပေးသွားမှာဖြစ်တယ်လို့ဒဇာကန်တွေလွတ်မြောက်ရေးနဲ့အပြစ်အခက်ရဲဆဲရေးအတွက်လည်းအပြင်းအထန်တွန်းအားပေးသွားမယ်လို့ထုတ်ပြန်ထားပါတယ်။ဒီဖြစ်ရပ်မှာသူတို့ဘက်ကမှားပြင်းပစ်ခတ်မိတဲ့အကြောင်းကိုလည်းအစ္စရေးဝန်ကြီးချုပ်နဲ့အစ္စရေးစစ်တပ်ကပြောရေးဆိုခွင့်ရှိသူတို့ကလည်းတောင်းပန်ထားပါတယ်ရှင်
။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကစစ်ထဲကိုဝင်ရမယ့်အသက်သတ်မှတ်ချက်ကို28နှစ်ကနေ25နှစ်အထိပြင်ဆင်လျှော့ချလိုက်တဲ့ဥပဒေတရက်ကိုလက်မှတ်ထိုးပြီးတော့အတည်ပြုလိုက်ပါတယ်။အင်္ဂါနေ့တုန်းကလက်မှတ်ထိုးအတည်ပြုလိုက်တဲ့ဒီဥပဒေသစ်အရယူကရိန်းစစ်တပ်အတွက်ရှေ့တန်းစစ်မျက်နှာမှာတိုက်ခိုက်ဖို့အရက်သားတွေပို့တိုးလာမှာပါ။ဥပဒေသစ်ကိုကျင့်သုံးနိုင်မှုစစ်တပ်ကနေပြီးတော့ယူကရိန်းဆိုရကိုလက်အတန်းကြားခရဲကတောင်းဆိုထားတာဖြစ်ပါတယ်။လွှတ်တော်ကအတည်ပြုခဲ့ပြီးတော့တစ်နှစ်နီးပါးရှိတော့မှသမ္မတကလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။ရုရှားရဲ့ကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့နှစ်တာကာလအတွင်းမှာတော့စစ်တပ်ဘက်ကအထိခိုက်အကြဆုံးတွေများလာနေတဲ့အချိန်မှာအခုလိုဥပဒေကိုပြင်ဆင်လိုက်တာပါ။တစ်ချိန်တည်းမှာပဲရုရှားတပ်ဖွဲ့တွေကပယ်ထိန်တပ်မစိုင်းဒုံ၃ခုနဲ့အဝေးထိန် drone ၄ခုတို့နဲ့ညဘက်မှာတိုက်ခိုက်ခဲ့တယ်လို့ယူကရိန်းကဒီကနေ့သတင်းထုတ်ပြန်ပါတယ်။ Kalmanisky, Zhodoma, Kievrovan, Cherkasy ဒေသတွေမှာတော့ drone ၄စင်းကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းဒေသကပြောပါတယ်။Kiev Roban ဒေသအုပ်ချုပ်ရေးမှူး Andriy Rivkovich ကတော့တိုက်ခိုက်မှုကြောင့်အသေးစားမိလာမှုဖြစ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူမရှိဘူးလို့ပြောပါတယ်။ရုရှားစစ်တပ်ကနေပစ်ခတ်ခဲ့တဲ့မဇိုင်းဒုံးတွေဟာယူကရိန်းအရှေ့ပိုင်း Donetsk ဒေသကိုပိတ်မှတ်ထားခဲ့တယ်လို့လည်းယူကရိန်းဒေသကပြောပါတယ်ရှင်။
ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာဒီကနေ့လုံမဲ့ဒင်တိုးနိုင်ငံသားရေးဝန်ကြီးတွေရဲ့တွေ့ဆုံဆွေးနွေးပွဲမှာယူကရိန်းစစ်တပ်ကိုထောက်ပံ့ဖို့အတွက်ရန်ပုံငွေဒေါ်လာဘီလျံ100နဲ့ပတ်သက်ပြီးတော့အဆိုပြုဆွေးနွေးကြမယ်လို့မျှော်လင့်ကြပါတယ်။ NATO ရဲ့အတွင်းရေးမှူးရန်စတော်တန်ဘတ်တင်သွင်းတဲ့အဲ့ဒီရန်ပုံငွေအစီအစဉ်မှာအမေရိကန်ဦးဆောင်တဲ့နိုင်ငံပေါင်း90ပါတဲ့ NATO ညွန်ပေါင်းအဖွဲ့ကယူကရိန်းကိုစစ်ဘက်ဆိုင်ရာအကူအညီတွေပေးမယ်အစီအစဉ်တွေလည်းပါဝင်ပါတယ်။ယူကရိန်းကိုပံ့ပိုးကူညီဖို့ဆိုတာရေဒိုကမ်းလှမ်းမှုတွေထက်ရေရှည်လှုပ်ဆောင်မဲ့ NATO ရဲ့ဂရီကဝတ်တွေပေါ်မှာမူတည်နေကြောင်းနဲ့ဒီလိုပံ့ပိုးမှသာယူကရိန်းတပ်ဖွဲ့ကစစ်မြေပြင်မှာပုံမဆွမ်းဆောင်နိုင်မှာဖြစ်တယ်လို့လည်း NATO ရဲ့အတွင်းရေးမှူးရန်စတော်တန်ဘတ်ကပြောပါတယ်။ထောက်ပံ့မှုတွေနှောင့်နှေးတာကစစ်ပွဲကိုတက်ရောက်စေတဲ့အကျိုးဆက်တွေရှိနေတယ်လို့လည်းသူကပြောထားပါသေးတယ်။ယူကရိန်းမဟာမိတ်တွေရဲ့ပံ့ပိုးကူညီမှုတွေကြောင့်ရုရှားအနေနဲ့စစ်ပွဲအောင်နိုင်မှုမရှိဘူးဆိုတာကိုလည်းရုရှားဘက်ကသတင်းစကားပါမှာဖြစ်တယ်လို့လည်း NATO အတွင်းရေးမှူးချုပ်ကပြောထားပါသေးတယ်။ဒါပေမဲ့ဇူလိုင်လမှာလုံမဲ့ NATO ရဲ့ထိပ်သီးအစည်းအဝေးမတိုင်ခင်အထိတော့ဒီစီမံကိန်းနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ထွက်လာမှာမဟုတ်ပါဘူး။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတော့ဘရက်ဆဲဆွေးနွေးပွဲမတိုင်ခင်ယူကရိန်းအတွက်စစ်ရေးအကူအညီတွေပေးဖို့အမေရိကန်ကွန်ဂရက်လွှတ်တော်ကိုထပ်မံတောင်းဆိုထားပါတယ်ရှင်
။ထိုင်ဝမ်ကျွန်းမှာတော့နှစ်ပေါင်း25နှစ်အတွင်းမှာအပြင်းထန်ဆုံးငလျင်လှုပ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ9ဦးသေဆုံးပြီးတော့800ကျော်ဒဏ်ရာရခဲ့ပြီးတော့လူ90လောက်ဟာလည်းပျောက်ဆုံးနေဆဲဖြစ်ပါတယ်။ထိုင်ဝမ်ရဲ့ဒေသစံတော်ချိန်မနက်8နာရီလောက်မှာလှုပ်ခတ်ခဲ့တဲ့ပြင်းအား9.2ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာဖြစ်ပါတယ်။
因为摇得很厉害，然后我们家门口的机车都倒，然后我就赶快。
啊，但超市越使用越难，从幽灵啊，都要对中午表给了吧？因表加罗么啦，就比较看上眼的提高，我连夜因阿个变成六年六来都个表话嘞。没有那购买快交老古，不好表表老开开的，地台湾我连叫。ဂျပန်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာပါဆူနာမီရေလိုက်အန်ရဲ့သတိပေးချက်တွေကိုယာယီထုတ်ပြန်ခဲ့ကြပေမဲ့နောက်ပိုင်းမှာတော့ပြန်ပြီးရုပ်သိမ်းခဲ့ပါတယ်။ငလျင်ရဲ့ဒဏ်ကိုတရုတ်နိုင်ငံရဲ့တချို့နေရာတွေမှာလည်းခံစားခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း25နှစ်ကနောက်ဆုံးတစ်ကြိမ်ပြင်းအား 9.8 ရှိတဲ့ငလျင်ဒဏ်တင့်ခဲ့တုန်းကတော့ထိုင်ဝမ်ကျွန်းမှာလူပေါင်း 2,400 လောက်သေဆုံးခဲ့ရပြီးတော့ထောင်နဲ့ချီတဲ့အဆောက်အဦတွေလည်းပျို့ကျပျက်စီးခဲ့ပူပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓဦးညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်နယူးဇီလန်နိုင်ငံဝယ်လင်တန်မြို့မှာလာမယ့်ဧပြီလ17ရက်နဲ့19ရက်နေ့တွေမှာကျင်းပမယ့်အာဆီယံနယူးဇီလန်အစည်းအဝေးမှာမြန်မာစစ်ကောင်စီကိုယ်စားလှယ်တက်ရောက်ဖို့ဖိတ်ကြားထားတဲ့အတွက်မြန်မာအရေးလှုပ်ရှားသူတွေကနယူးဇီလန်အစိုးရကိုကန့်ကွက်နေကြပါတယ်။ဒါဟာမြန်မာအရာရှိတွေနယူးဇီလန်နိုင်ငံကိုလာဝင့်ပြည်ဝင်ခွင့်ဗီဇာပိတ်လိုက်ပြီးတော့တစ်နှစ်မပြည့်ခင်မှာအခုလိုစစ်ကောင်စီကိုယ်စားလှယ်ကိုဖိတ်ကြားတာလည်းဖြစ်ပါတယ်။မြန်မာစစ်ကောင်စီဘက်ကအလဲအလက်အဆင့်ရှိတဲ့အရာရှိတယောက်ကိုဖိတ်ကြားဖို့နယူးဇီလန်နိုင်ငံကဆုံးဖြတ်ထားတဲ့အတွက်ကြောင့်မို့လို့ဒါဟာစစ်ကောင်စီကိုအသိမဲ့ပြတာဆိုပြီးမြန်မာအရေးလှုပ်ရှားသူတွေကကန့်ကွက်နေကြတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်ကောင်စီနဲ့ပူးတွဲကမကဋ္ဌကျင်းပတဲ့အစည်းအဝေးတွေကိုနယူးဇီလန်နိုင်ငံကတပိတ်မှောက်ခဲ့ပူးပြီးတော့ပြီးခဲ့တဲ့မေလကစစ်ကောင်စီအရာရှိတွေတန်တမန်တွေလေ့လာရေးလာရောက်မဲ့အစည်းအဝေးကိုလည်းပိတ်ပင်ဟန်တားခဲ့ပူးပါတယ်။အခုလိုစစ်ကောင်စီကိုယ်စားလှယ်ကိုအာဆီယံနယူးဇီလန်အစည်းအဝေးတက်ရောက်ဖို့အတွက်ဖိတ်ကြားတာဟာမြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြောင်းလဲတာမဟုတ်တဲ့အကြောင်းမနေ့ကအခုခံပြောဆိုတာကိုနယူးဇီလန်ဝန်ကြီးချုပ်ခရစ္စတိုဖာလက်ဆန်ကနယူးဇီလန်နိုင်ငံ Newsroom သတင်းမှာရေးသားထားပါတယ်။နယူးဇီလန်နိုင်ငံဟာအာဆီယံအဖွဲ့ဝင်မဟုတ်တဲ့အတွက်အာဆီယံဘက်ကအဆိုပြုလာတဲ့လိုလားတဲ့ပုံစံအတိုင်းစီစဉ်ဆောင်ရွက်ရတာဖြစ်ပြီးအလေအလတ်အရာရှိတွေတွေ့ဆုံမဲ့အစည်းအဝေးဖြစ်တယ်လို့လည်းနယူးဇီလန်ဝန်ကြီးချုပ်ကပြောဆိုထားပါတယ်ရှင်
။ရခိုင်ပြည်နယ်ထဲမှာပြင်းထန်နေတဲ့တိုက်ပွဲတွေအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားတဲ့စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့ဝင်180ကိုမြန်မာနိုင်ငံဘက်ချမ်းကိုပြန်ပြီးတော့ပို့ပေးဖို့စီစဉ်နေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်3ယောက်နဲ့နေကြားဆောင်တပ်ဖွဲ့ဝင်189ယောက်ကိုနေရက်ကိုပြန်ပို့มาဖြစ်ပါတယ်။နောက်ပြီးတော့မြန်မာနိုင်ငံထဲမှာပိတ်မိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား190ကိုလည်းပြန်ခေါ်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟဆန်မမတ်ကမနေ့တုန်းကပဲသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောခဲ့တာပါ။ရေချောင်းကနေပြီးတော့သူတို့ကိုနေရက်ကိုပြန်ပို့ပေးဖို့ဒီသတင်းပတ်ထဲမှာစီစဉ်ထားပေးပေမဲ့ရာသီဥတုမကောင်းသေးတာကြောင့်ရွှေ့ဆိုင်ထားရတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောပါတယ် ရခိုင်ပြည်နယ်ထဲမှာအေအေရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်လာရကနေမကြသေးခင်လတွေကနေစပြီးတော့စစ်ကောင်စီတပ်ဖွဲ့တွေကအိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးသွားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အခြေအနေသူတို့ကိုနေရပြန်ပို့ဖို့နှစ်နိုင်ငံသဘောတူညီထားတဲ့အစီအစဉ်တွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးရှင်
ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးကိုကင်တွယ်ဆွေးနွေးနေတဲ့ဗြိတိန်အစိုးရအနေနဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အကျက်အတဲတွေနဲ့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်မှုတွေကိုဖြေရှင်းနိုင်မှုအတွက်အရေးပေါ်အစီအစဉ်ခေါ်ယူတင်တယ်လို့မြန်မာရိုဟင်ဂျာအဖွဲ့ UK Biraro UK ကသတိပေးချက်ထုတ်ပြန်လိုက်ပါတယ်။လက်တလောရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်တော် AA နဲ့စစ်ကောင်စီကြားတိုက်ပွဲတွေပုံမပြင်းထန်လာနေတယ်လို့စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေတွေကြောင့်ရိုဟင်ဂျာတွေပေါ်မှာပြစ်မှတ်ထားတာအတင်းအကျပ်စစ်သားစုဆောင်းတာမျိုးတွေလုပ်နေတဲ့အတွက်အခုလိုသတိပေးချက်ထုတ်ပြန်ရတာလည်းဖြစ်တယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံအတွက်နိုင်ငံတကာတရားမျှတမှုဆိုင်ရာတရားရုံးကချမှတ်ထားတဲ့ယာယီအစီအမံတွေကိုလည်းချက်ချင်းအကောင့်ထည့်ဖော်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုမြန်မာရိုဟင်ဂျာအဖွဲ့ UK ကတိုက်တွန်းထားပါသေးတယ်မြန်မာရိုဟင်ဂျာအဖွဲ့ UK ဥက္ကဋ္ဌဦးထွန်းခင်ကလည်းစစ်ကောင်စီကရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးအတင်းအကျပ်စစ်သားစုဆောင်းနေကြောင်းနဲ့ရခိုင်မှာရိုဟင်ဂျာတွေကိုတွာလာမှုကန့်သတ်ထားတဲ့အတွက်ထွက်ပြေးဖို့မလွယ်ကူဘူးလို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မကြသေးခင်ကပဲရိုဟင်ဂျာလူငယ်တရားခန့်ဟာမြန်မာစစ်ကောင်စီရဲ့အတင်းအကျပ်စစ်သားစုဆောင်းတာကိုခံခဲ့ရပြီးတချို့ကတော့ရှေ့တန်းစစ်မျက်နှာကိုပို့ဆောင်တာခံနေခဲ့ရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံမှာတော်ဝင်မိသားစုရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်လို့ပြောဆိုမှုတွေအတွက်အရေးယူလေးရှိတဲ့ပြင်းထန်တဲ့ဥပဒေကိုပြင်ဆင်ဖို့ရွေးကောက်ပွဲမှာကတိပြုခဲ့တာကြောင့် Move Forward Party ကိုဖျက်သိမ်းဖို့ရှောက်ထားချက်ကိုဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကကြားနာစစ်ဆေးဖို့ဒီကနေ့ပဲလက်ခံလိုက်ပါတယ်။ထိုင်းပြည်ရင်ကိုထိခိုက်စေတဲ့ပြောဆိုမှုတွေအတွက်အရေးယူလေးရှိတဲ့ဥပဒေတွေကိုပြင်ဆင်ဖို့နောက်ပြီးတော့စစ်တပ်နဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့လက်ဝတ်ကြီးအုပ်ချက်လည်မှုတွေကိုပြုပြင်ပြောင်းလဲဖို့ကတိပြုခဲ့တဲ့ Move Forward Party ဟာပြီးခဲ့တဲ့နှစ်မေလရွေးကောက်ပွဲမှာထောက်ခံမှုအများစုရခဲ့တာပါ။ဒါပေမဲ့လည်းရွေးကောက်ပွဲနောက်ပိုင်းညွန်ပေါင်းအစိုးရဖွဲ့စည်းရေးကြိုးပမ်းမှုတွေမှာဝိုင်းပယ်ခံခဲ့ရသလိုနိုင်ငံရေးနဲ့ဥပဒေကြောင့်အရလနဲ့ချီပြီးတော့ပြဿနာတွေရင်ဆိုင်နေရပါတယ်။ထိုင်းပြည်ရင်ရဲ့မိသားစုကိုထိခိုက်စေတဲ့အပြောဆိုအတွက်အရေးယူတဲ့ဥပဒေကိုပြင်ဆင်မဲ့ရွေးကောက်ပွဲကတိကြောင့်ပါတီဖြတ်သိမ်းရေးဖွဲ့စည်းပုံတရားရုံးမှာရှောက်ထားဖို့အတွက်ကိုလည်းရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့လထဲမှာပဲလက်ခံခဲ့တာပါ။ပါတီဖြတ်သိမ်းရေးရှောက်ထားချက်ကိုကြားနာဖို့လက်ခံထားပြီး Move Forward Party အနေနဲ့ခုခံခြေပဖို့အထောက်အထားတွေကို12ရက်15ရက်အတွင်းမှာတင်သွင်းဖို့ကိုလည်းဖွဲ့စည်းပုံတရားရုံးရဲ့ဒီကနေ့ထုတ်ပြန်ချက်မှာညွှန်ကြားထားပါတယ်ရှင်။ဗုဒ္ဓဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့မိုးမိတ်ခရိုင်ဘက်မှစစ်ကောင်စီတပ်ရဲ့ဘုံကျဲတိုက်ခိုက်မှုရဲ့နောက်ဆက်တွဲသတင်းတွေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်ခရိုင်မဘိန်းမြို့နယ်ကမိုးလုံးရွာကိုစစ်ကောင်စီကအင်္ဂါနေ့ညနေပိုင်းတုန်းကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာတန်ဃာတော်တစ်ပါးပြန်လည်တော်မူပြီးတော့လူ6ဦးသေဆုံးခဲ့တယ်လို့လူ10ဦးကလည်းဒဏ်ရာရခဲ့ပါတယ်။ဒီမနက်မှာလည်းမိုးလုံးရွာရဲ့မြောက်ဖက်ရွှေတုံးရွာကိုစစ်ကောင်စီဘက်ကတိုက်လေရင်နေနဲ့လိုက်ပြီးပြစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲကချင်လွတ်လပ်ရေးတပ်မတော် KIA ကမိုးမောက်လွဲကျဲကားလမ်းကတပ်စခန်းတစ်ခုကိုထပ်မံသိမ်းယူလိုက်နိုင်ပြီးတော့လွဲကျဲမြို့ကိုလည်းထိန်းချုပ်ထားတဲ့အနေအထားမှာရှိနေပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်။
ကချင်ပြည်နယ်ဗမော်ခရိုင်မိုးမောက်မန်စီမြို့နယ်ဘက်တွေမှာတိုက်ပွဲတွေပြင်းထန်နေတဲ့တစ်ချိန်တည်းမှာပဲနယ်မြေချင်းဆက်ဆက်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမဘိန်းမြို့နယ်မှာလေကြောင်းတိုက်ခိုက်တာတွေဖြစ်ခဲ့တာပါ။ပြီးခဲ့တဲ့အင်္ဂါနေ့ကမဘိန်းမြို့နယ်မိုးလုံးကျေးရွာကိုစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ထိခိုက်သေးဆုံးတာတွေရှိခဲ့ကြောင်းဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ်။မိုးလုံးရွာက
မနေ့က6နာရီတကျသွားတာ။ရောက်ပြဆိုတော့အဲ့တန်ဃာတော်ကကျန်တော်မူတယ်။နောက်ပြန်သားပြည်သူ6ဦးတည်ဆုံးတယ်။တနက်တန်ရကတော့10ယောက်လောက်ရှိတာပေါ့။ကျွန်တော်တို့5ဦးကတော့ဟိုတော်တော်တန်ဃာပြင်းထန်တယ်။မနေ့ကတော့ရောက်ပြစ်ပေါ့။အဲ့ဘုံကြီးကျောင်းပြစ်စီရယ်။နောက်အဲ့ကျွန်တော်တို့ဘုံကျောင်းရှိရဈေးတန်းပေါ့။ဈေးဆိုင်ငန်းတွေကလူတို့တျှောက်နေတာဆိုတော့အတွဲလိုက်ပြီးဖောက်ထားလေ။အမီးလောင်မုန်းနေဆိုတော့အမီးလောင်နေ။အဲ့ဒါဆိုတော့အလုံးနေ10လုံးမီးလောင်ပြစ်စီရယ်။
ဒီကနေ့မနေ့ပိုင်းမှာမိုးလုံးရွာရဲ့မြောက်ဘက်ကရွှေတုံးရွာမှာလဲလေကြောင်းတက်ခိုက်တာရှိကြောင်းနဲ့ငအိုးရွာကခလာရ121တပ်စခန်းကိုရဟရင်နဲ့ထောက်ပံ့ရေးပစ္စည်းတွေပို့ဆောင်နေကြောင်းဆက်ပြောပါတယ်
ရွှေတုံးကရွှေတုံးရွာကတန်းသားပေါ့ 我是给你背不哎你给我啊这还在那么那干了别多了他们那心哪一天不哎那老别是有晒干的微别是也不今天的那个我妈妈妈我玩着玩着在乎真的我不是现在必须得查不玩着玩着保龙归那我靠都靠边都查你家的
我欧马斯人呢也卡皮颠簸对摩龙院呢雪龙院嘛带不会皮不拉么西北李江华带开的皮南江来表白的မပိမျိုးနယ်ဟာလက်ရှိတိုက်ပွဲပြင်းထန်နေတဲ့ကချင်ပြည်နယ်ဗမော်မန်စီမျိုးနယ်တွေနဲ့ဆက်ဆက်နေသလိုတစ်ဖက်မှာလည်းစကိုင်းတိုင်းကစည်ရည်တင်းမာနေတဲ့ထီးကျန့်ကတာစတဲ့မျိုးနယ်တွေနဲ့ဆက်ဆက်နေတာပါပြီးခဲ့တဲ့ဇန်နဝါရီလအတွင်းကမပိမျိုးကို KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်ခဲ့သလိုကချင်စကိုင်းရှမ်းဒေသအစမပိမျိုးနယ်ငအိုးရွာကခလာရ121ကိုလည်းပြီးခဲ့တဲ့လကတက်ခိုက်တာတွေရှိခဲ့ပါတယ်မပိမျိုးနယ်အတွင်းစီရဲတင်းမာနေချိန်မှာပဲမနေ့ကနဲ့ဒီကနေ့မှာတော့မိုးမောက်လွယ်ကျဲလမ်းကစစ်ကောင်စီရဲ့တပ်စခန်းနှစ်ခုကို KIA ကထပ်မံသိမ်းယူခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်မနေ့ကတော့မိုးမောက်ကနေဒီနေ့မှလောက်ပါမတင်တဲ့ကျွန်တော်ကောင်းကောင်းတော့မိုးမမေ့ဘူးဟိုတောက်ခန်းဆိုတဲ့နေရာသူ့ပေါက်ကဲအဲ့ဒါမနေ့ကခုနိုင်လားမသိဘူးအဲ့ဒါတော့ခုတင်းတယ်အဲ့ဒါဖြစ်ပါတယ်ဒီပြည်ကတော့အဲ့တဲ့မှာပဲကျွန်တော်တို့ချင်းကကိုနေတော့မိုက်စက်ပေါင်းသူတို့နေရာတခုကိုပြန်တင်းတာအဲ့ဒါရှိပါတယ်အဲ့တဲ့မှာနခု
တ်တရုတ်မြန်မာနယ်စပ်ကုံသွယ်ရေးဆောင်ရှိရာလွယ်ကျဲမြို့ဘက်ကအခြေအနေကိုလည်းဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ
်လွယ်ကျဲကတော့ဘာမှထူးခြားတာတော့မရှိသေးဘူးဟိုရေးခန်းတွေကတော့ခန်းကလည်းဟိုတပ်သေးကိုပေါင်းနေတယ်ဆိုတဲ့တရင်ကတော့ရှားပြရပါတယ်အဲ့ကြောင့်ကျွန်တော်တို့အဖွဲ့တွေလည်းသူတို့ရဲ့ဒီရေးခန်းတွေမတော်ဘူးရှိတဲ့နေသားတွေပေါ့နော်အဲ့ဒါကိုကြားသိရပါတယ်ဒါပေမဲ့အဲ့ဒီရေးခန်းမှာကျွန်တော်တို့ပြန်ထိုင်တဲ့နေသားတော့မဟုတ်ဘူးတက်ရှိတဲ့နေသားတော့ပဲကျွန်တော်တို့ကြားသိရပါတယ်အထင်းချခန်းတွေဆိုတာတော့ကျွန်တော်တို့အတိအကျတော့မကြားဘူးဒါပေမဲ့ဟိုစစ်တပ်တွေကတော့သူတို့တက်ထင်းမှာပဲနေပြီးမှမြို့တွေမှာတော့ပြည်သူလူထုတွေကတော့ငိုတိုင်းလှချနေတယ်ဆိုတဲ့ဒိမ့်မှာတော့ကြားပါတယ်
လက်ရှိစီရေးတင်းမာမှုတွေရှိနေတာကြောင့်လွယ်ကျဲမြို့ကန်တချို့ဟာ KIA ထိန်းချုပ်ရာမန်ဂျာယံကိုတိမ်းရှောင်နေတာတွေရှိသလိုမန်စီမြို့နယ်ကအင်ဘာပါဘက်တိမ်းရှောင်တာတွေရှိနေပါတယ်ဒီကနေ့မနေ့ပိုင်းမှာတော့မန်စီမြို့နယ်ကျော်ခေါင်ကျေးရွာအနီးကလုံကြာတောင်ဘက်မှာစစ်ကောင်စီကလေကြောင်းတက်ခိုက်တာတွေရှိတာကြောင့်မန်စီမြို့မှာအထိတ်တလန့်ဖြစ်ခဲ့သလိုကချင်ပြည်နယ်မြောက်ပိုင်းစွန်ပရာဘန်ဘက်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်KIA ကမလ9ရက်နေ့ကစတင်လိုက်တဲ့လိုင်ဇာဒေတာတိုက်ပွဲတွေဟာတဖြည်းဖြည်းကျပြန့်လာပြီးဒီရက်ပိုင်းမှာတော့မိုးမောက်မန်စီနဲ့ဗမော်မျိုးနယ်တွေကိုပါစီရေးအရထိန်းချောက်လာတဲ့အခြေအနေရှိလာနေပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ဘက်ကနောက်ဆုံးစီရေးအခြေအနေကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မိုးပြဲမျိုးအနီးမှာတိုက်ပွဲပြင်းထန်နေတဲ့သတင်းကိုတင်ပြပေးကြပါမယ်ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်အတွင်းမိုးပြဲမြို့နယ်အနီးမှာရှိတဲ့စစ်ကောင်စီအခြေစိုက်တပ်ရင်းစခန်းတစ်ခုကိုဒီကနေ့မှာတော့ကရင်နီတော်လှန်ရေးပူးပေါင်းတပ်တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဧပြီလ2ရက်နေ့မနေ့ည9နာရီလောက်တုန်းကတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ဖဲခုံမြို့နယ်ဆိုင်ခွန်ရွာမှာစစ်ကောင်စီကလေရင်နဲ့ဘုံးကျဲတိုက်ခိုက်တဲ့အတွက်ရာဂန်ဒေသခံတချို့ထိခိုက်ဒဏ်ရာရသလိုနေအိမ်တချို့လည်းပျက်စီးခဲ့ပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ်မှာပြောပြပေးပါမယ်ရှင်။
ဧပြီလ3ရက်နေ့ဒီကနေ့မှာဖဲခုံမြို့နယ်မိုးပြဲမြို့မြောက်ဖက်လက်မိုင်ကျော်အကွာမှာရှိတဲ့စစ်ကောင်စီအခြေစိုက်စခန်းကိုဂရီနီဒေါ်လာရေးပူးပေါင်းတပ်တွေဝင်ရောက်တိုက်ခတ်ခဲ့တယ်လို့ဂရီနီလူအခွင့်ရေးအဖွဲ့တည်ထောင်သူကိုပညာကအခုလိုပြောပြပါဗျ။
မိုးပြဲဖက်မှာပေါ့တိုက်ပွဲဖြစ်တယ်ပေါ့နော်။ဒီလင်းနေနေပေါ့နော်ကျွန်တော်ခေါ်တာဒီဖဲခုံအမိုးပြဲရေကတာမှာရှိနေတဲ့တပ်လေစစ်ကောင်စီတပ်ကိုကျွန်တော်ဂရီနီဒေါ်လာရေးအင်အားစုကနေဝင်ရောက်တိုက်ခိုက်တာပေါ့နော်။ဒါဒီမနေ့ဖြစ်တဲ့ဟာပါတော့ဆယ်မိုးပြဲမြို့ပေါ်မှာတချို့ညတွေမှာလူနည်းနည်းပါအနေချင်းရှိတာရှိပါတယ
်ဂရီနီလို့လည်းခေါ်တဲ့ကြားပြည်နယ်လေဆက်နာကစစ်ကောင်စီအခြေဆိုင်အမှတ်420နဲ့ချွေးမြတ်တရင်ဟာမိုးပြဲရေကတာအနီးမှာအထိုင်ချထားတဲ့တရင်ဖြစ်ပါတယ်အဲ့ဒီတရင်ဟာမိုးပြဲနဲ့ဖဲခုံကြားမှာတည်ရှိနေပြီးတော့စည်ရေးအရာအဓိကကြားတဲ့နေရာတစ်ခုဖြစ်ပါတယ်ပြီးခဲ့တဲ့နှစ် November လာတဲ့တလေးလုံးစစ်စင်ရေးပထမနေ့မှာတော့ဖဲခုံမိုးပြဲဒေသစစ်ကောင်စီတပ်ကခြေကုပ်ယူထားတဲ့ WY Supply ဒုံးထူထံပွဲကုံ3ပွဲကုံ10ညဝိုင်း PK ကော့ခု ဆောက်ကန်းစီကားနဲ့စတဲ့စခန်းရှိခုထပ်မနဲ့ဂရီဒီဒေါ်လာရေးပူပေါက်တက်တွေကသိမ်းပိုက်နိုင်ခဲ့တာပါဂရီဒီဒေါ်လာရေးပူပေါက်တက်ကနေပြည်ထိတ်ကျုံထားနိုင်ပြီးတော့စီရေးအရမြေပြင်အသာစီးရနေပြီးမိုးပြင်းမြို့အနီးအမှတ်420ချင်းမြတ်တရင်မှာပဲစစ်ကောင်စီကကြမ်းရှိနေခဲ့တာလို့ဂရီဒီအမျိုးသားများကာကွယ်ရေးတပ် KNDF က VOA ကိုပြောပါတယ်အဲ့ဒီတော့ကမိုးပြင်းမြို့မှာတိုက်ပွဲပြင်းထန်ကလေးကမြို့ခံတွေအိုးအိမ်ဆုတ်ခွာပေးလို့ရမှာတိမ်းရှောင်နေကြပြီးတော့လက်ရှိမြို့ထဲမှာနေအိမ်တန်ရှင်းရေးပြန်လုပ်သူနဲ့အိမ်ဆောက်အဖြစ်နေထိုင်သူအ ਨੇ ချင်းသာကြမ်းရှိနေတာလို့ဂရီဒီလူခွေရီတီထောင်သူကိုပညာကပြောပါတယ်ဒေသအခြေအနေမလုံခြုံသေးတာကြောင့်တော်လိုင်းရဲတပ်ဖွဲ့တွေကနေရပြန်နေခွင့်မပြုသေးပါဘူးစစ်ကောင်စီအခြေဆိုင်အမှတ်422ချင်းမြတ်တရင်အနာတိုက်ပွဲနဲ့ပတ်သက်လို့အနီးအနားမှာရှိနေတဲ့ဒေသခံတဦးကအခုလိုပြောပါတယ်
။ခုလက်မူပြဲမှာလည်းလှုပ်တယ်။အဆောင်တော့ကျွန်တော်တို့နေတဲ့နေရာမူပြဲနဲ့လွယ်လိမ်ကြရော။နှစ်ဖက်စလုံးတော့ရှားနေရတော့ပေါ့နော်။ဒီရက်ရောမင်းရောတော့ရှော့ချရရတယ်။အဒီရောညရောတိုက်ပွဲပဲလှုပ်ချင်တယ်ပဲ။အဆောင်တော့မသိသေးဘူးပေါ့နော်။လေးနှစ်နေနားမှာတော့လှုပ်နေသေးတယ
်။ဧပြီလ၂ရက်မနေ့ည9နာရီလောက်မှာတော့တိုက်ပွဲဖြစ်ပွားတာမရှိတဲ့ဖေကုံမြို့နယ်အနောက်ချမ်းစိုက်ခွန်ရွာကိုစစ်ကောင်စီကလေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့ကိုပညာကအခုလိုပြောပါတယ်
။လော့ဆယ်လူကတော့ဟို6ရောက်ထိခတ်ဒဏ်ရလို့ပြောတော့ဗောနော်။အာဘုံကြီးက6ကျင်းနဲ့လာကျဲပြောတော့ဗောနော်။6ရောက်ထိရနေရတော့နည်းနည်းလေးဒဏ်ရပြင်းထန်တယ်လို့ပြောတယ်။အာနေအိမ်စစ်နှလုံးဟိုထိခတ်ပစ္စည်းတွေလောက်ချမ်းမြောက်လောက်ကျွန်တော်အဲ့လိုတိထားတာရှိပါတယ်ဟုတ်။
ဒေသခံတို့ကလည်းအခုလိုဆက်ပြောပါတယ
်။လေရင်လာပြီးတော့ဇမတော်ခြေလက်မူပြမှာကျဲမလားကျဲလားလို့နောက်မှဆောင်ကြည့်တော့ဖေခုံရဲ့အနောက်ဖက်ချောင်းမှာဖြစ်သွားတော့ဗောနော်။အဲ့နေရာမှာလေတခါမှမဖြစ်ဘူးဒီတစ်ခါမှပဲပါမဆုံးကြတော့ဗောနော်။အဲ့ပွဲလည်းတခါမှမဖြစ်သေးဘူးဗောနော်။အဲ့မှာလည်းဒီစီဒီပဲရှိတော့ဗောနော်။တောင်တူလေဇမတွေအမျိုးပဲရှိတယ်။စိတ်ဆောင်တစ်ချွတ်ကလေးတော့ရှိတယ်ဒါနဲ့အခုထိတဲ့လူကစိတ်ဆောင်လာရွာသားလာတော့ဇမတော်လည်းတိကျမသိဘူးဗောနော်
။လက်တလောလေရင်ပုံကျဲမှုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့ဒေါ်လာရင်အားစုနဲ့စစ်ကောင်စီကိုဆက်သွယ်ဖို့ကြိုးစားပေမဲ့အဆက်အသွယ်မရသေးပါဘူး။အလားတူဧပြီလ၁ရက်နေ့နေကင်းပိုင်းကမိုးပြင်းမြို့ကိုလေရင်နဲ့မုန်းတစ်ခါကျဲခဲ့ပေမဲ့လူအထိခိုက်မရှိဘူးလို့ဒေသခံကပြောပါရယ်။မတ်လ၂၂ရက်နေ့မှာလည်းတိုက်ပွဲဖြစ်ပွားတာမရှိတဲ့ဖဲကုံမြို့နယ်လက်ဤကျေးရွာစေးရုံကိုပေါင်900ဘုံနဲ့၄ချိန်လာရောက်ကျဲချတိုက်ခဲ့တာကြောင့်စေးရုံဝန်ထမ်းနဲ့အရသာပြည်သူ၃ဦးထိခိုက်ဒဏ်ရာရရှိပြီးတော့အဲ့ဒီထဲက၂ဦးမှာပြင်းပြင်းထန်ထန်ဒဏ်ရာရရှိထားတယ်လို့ဒေသခံတွေကပြောပါတယ်ရှင်
။ဒါကတော့ရှမ်းပြည်နယ်တောင်ပိုင်းဘက်ကစစ်ရေးအခြေအနေအလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာမြန်မာလူငယ်၂ဦးချီကနေပြီးတော့လက်နက်နဲ့ကြီးစံတချို့ဖမ်းမိရရှိတဲ့သတင်းကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်မြို့နယ်တောင်ရင်မြစ်ကမ်းဘေးမှာရှိတဲ့ဘန်ထပွန်အမှတ်၁ကျေးရွာအုပ်စုမှာမြန်မာဘက်ကလူငယ်နှစ်ဦးသေဆောင်လာတဲ့ခီးဆောင်အိတ်ကိုနေချားဆောင်ကင်းလက်တပ်ဖွဲ့346ကစစ်ဆေးရာကနေကြည်စံနေနဲ့လက်နက်တွေသိမ်းဆီးရခဲ့တယ်လို့မဲဆောက်ရဲဌာနကပြောပါရယ်ဒီကြောင့်အပြည့်အစုံထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါရယ
်ထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်မြို့နယ်တောင်ရင်မြစ်ကမ်းဘေးကဗန်တဖွန်အမှတ်၁ကျေးရွာအုပ်စုအတွင်းကိုမြန်မာဘက်ကလူငယ်နှုတ်ဦးကအိတ်တလုံးတယ်ဆောင်လာခဲ့ပြီးရဲတပ်ဖွဲ့ကိုမြင်ပြီးတဲ့နောက်တောင်ရင်မြစ်ကိုကူးပြီးတော့ပြေးသွားခဲ့တယ်ဆိုပြီးဒီကနေ့ဧပြီလ3ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတပ်ခရိုင်ရဲတပ်ဖွဲ့မှစမ်ရစ်ဧကမွန်ကထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ
်ก็จะเห็นว่าทางพื้นที่นะครับที่อำเภอแม่สอดแม่ละมาท่าสองยางหรือแต่เพื่อพบพระนะครับเราเองจะร่วมบริการกันในการทำงานนะครับจะมีทหารมีตำรวจมีฝ่ายปกครองนะครับสุรบกรนะครับ
จันทร์รุ่ยเอะทุ่มมุกินในนี้เย่แต่เพื่อนเนี่ยเนมยังอาณาบายนี่ฮะแม่เศร้าแม่ละมาท่าสองยางพบพระสาเร่เนมยีมาအထူးစောင့်ကြည့်စစ်ဆေးမှုတွေကိုနေရောညပါလှုပ်ဆောင်နေပါတယ်။တစ်ဖက်မြန်မာနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေကနေအခုလိုမျိုးစစ်သုံးလက်နက်တွေဟာပြန့်ထွက်လာနိုင်တာကိုတားဆီးနိုင်ဖို့အတွက်လှုပ်ဆောင်နေတာဖြစ်ပါတယ်ဆိုပြီးပြောသွားခဲ့တာပါ။အခုသိမ်းဆီးနိုင်ခဲ့တဲ့စစ်သုံးပစ္စည်းတွေကတော့ AK-47 rifle တနက်ကြီးစံ888တောက် RPG ကြီးဘူးနဲ့ပို့ရန်9000အပြင် 97 launcher ဘုံးသီး10လုံးချစ်ကြောင်းသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြသသွားပါတယ်ပြီးခဲ့တဲ့မတ်လ29ရက်နေ့ကလည်း drone ရင်ကိုကြားဖြတ်ဖြက်စီးနိုင်တဲ့ဘန်းငွေ6သိန်းလောက်တန်ဖိုးရှိတဲ့ drone ဖြတ်တဲ့လေဆာတနတ်နဲ့အတူမြန်မာနိုင်ငံသား2ဦးကိုမဲဆောက်မြို့မှာပဲဖမ်းဆီးခဲ့ပါတယ်ဒီအတွက်တိုင်းမြန်မာနယ်စပ်မှာလုံခြုံရေးတွေတင်းကျပ်ထားသလိုအဖမ်းအစည်းတွေလည်းများနေပါတယ်ရှင်
ဒါကတော့ထိုင်းမြန်မာနယ်စပ်ဘက်ကအခြေအနေမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အိန္ဒိချင်းအိန္ဒိယနိုင်ငံမှာမကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲမှာအရေးပါတဲ့အမျိုးသမီးမဲဆန္ဒရှင်တွေရဲ့အကြောင်းသတင်းဆောင်ပါကိုတင်ပြပေးကြပါမယ်။အိန္ဒိယနိုင်ငံမှာမကြခင်တနိုင်ငံလုံးအထွေထွေရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တခြားနိုင်ငံရေးခေါင်းဆောင်တွေကများပြားလာတဲ့အမျိုးသမီးမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရအောင်ဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာအမျိုးသမီးဆန်မဲဆန္ဒရှင်အများအပြားကမဲယုံတွေကိုတက်တက်ကြွကြွသွားရောက်ပြီးတော့မဲထည့်ခဲ့ပါတယ်။ VOA သတင်းတောက်အဂျနာပတ်စထရီရှာအိန္ဒိယနိုင်ငံမြောက်ပိုင်းကနေပေးပို့ထားတဲ့သတင်းဆောင်ပါကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ
်။အခုမြင်တွေ့နေရတဲ့အမျိုးသမီးတွေကတော့အိန္ဒိယနိုင်ငံမြောက်ပိုင်းဟာရီယာနာပြည်နယ်ရှိမန်ခရိုလာချေးရွာကဖြစ်ပါတယ်။သူတို့ဟာနိုင်ငံတွင်းရှိအများစုအမျိုးသမီးတွေလိုပါပဲရှေးရိုးဆွဲပုံစံနဲ့ကြီးပင်းလာကြပါတယ်။ဒါပေမဲ့လည်းသူတို့တွေဟာလာမယ့်ရွေးကောက်ပွဲမှာမဲယုံတွေကိုတွားပြီးမိမိစန္ဒအတိုင်းမဲပေးမယ်လို့အခိုင်အမာပြောဆိုနေကြပါတယ်။ဒါနဲ့ပတ်သက်ပြီးအဲ့ဒီအထက်ကချေးပါအမျိုးသမီးခေါင်းဆောင်တူဖြစ်တဲ့ဒွေကားစပါဝဲကအခုလိုပြောပါတယ်
။အမေရဲ့တတ်စစ်စတမ်ကဘီအပနေဘဟုအပနေ हिसाब से नहीं चल सकती
အရင်ကကျမတို့ရွာမှာဆိုရင်မိသားစုတစုတွေကချွေးမလုပ်တဲ့သူတွေအပါအဝင်အမျိုးသမီးအားလုံးဟာသူတို့မိသားစုကမဲပေးခိုင်းတဲ့ပါတီကိုလိုက်ပြီးတော့မဲခဲ့ရတာဒါပေမဲ့အခုကျတော့အရင်လိုမဟုတ်တော့ပဲကျမတို့ဆန္ဒအတိုင်းလွတ်လွတ်လပ်လပ်မဲပေးနေကြပါပြီ
သူတို့အမျိုးသမီးတိုက်ဟာလာမယ့်ဧပြီလ19ရက်အထွေထွေရွေးကောက်ပွဲအကြောင်းပြောဆိုနေကြတာပါအဲ့ဒီအထက်မှာဘယ်နိုင်ငံရေးပါတီကကလေးတွေရဲ့အနာဂတ်သူတို့မိသားစုအတွက်အကျိုးရလတ်နဲ့အမျိုးသမီးအရေးတွေကိုဘလောက်အထိလှုပ်ပေးကြမလဲဆိုတာကိုပြောဆိုနေကြတာပါရှေယိုးအစင်လာအရာကြားမခွဲခြားမှုကြီးမားတဲ့အိန္ဒိယနိုင်ငံမှာမဲဆန္ဒရှင်အမျိုးသမီးတူကြီးရဲ့ထောက်ခံမှုတွေကိုနိုင်ငံရေးပါတီတွေကစ조사စီးရုံနေကြပါတယ်အဲ့ဒီအထက်မှာလက်ရှိဝန်ကြီးချုပ်နာရန္ဒရာမိုဒီကတော့ကျေးလက်တွေမှာလူနေတိုက်ခန်းတွေစောက်ဖို့ငွေကြေးထောက်ပံ့တာအိမ်သားတွေစောက်ပေးတာမိဖို့ကြောင့်သုံးတန်းငွေတွေရအောင်လှုပ်ပေးတာနဲ့ဗန်စင်းတွေဖွင့်ပေးတာစာရာတွေအပါအဝင်သက်တာချောင်းကြီးအစီအစဉ်တွေနဲ့မဲဆွယ်နေပါတယ်အဲ့ဒါကြောင့်ကျေးလက်ကဆင်းရဲတဲ့အမျိုးသမီးတွေအကြားမှာသူဟာထောက်ခံမှုတွေရရှိနေတယ်လို့စစ်တမ်းတွေမှာဖော်ပြနေကြပါတယ်။ဒါနဲ့ပတ်သက်ပြီးမန်ခရိုလာချေးဝါကဆူရှီလာကအခုလိုပြောပါတယ်
အခုဆိုရင်ကျမတို့မှာကိုပိုင်အိမ်သာရှိပြီဆိုတော့အရင်ကလိုတောတိုးစရာမလိုတော့ဘူး။ဒါအပြင်အရင်ကဆိုရင်ကျမတို့ရဲ့အမျိုးတွေအိမ်အလယ်လိုက်ထိုင်စရာနေရာမရှိဘူး။အခုဆိုရင်အခန်းလေးနဲ့ဆိုတော့သူတို့လာရင်ကောင်းကောင်းနားနေလို့ရပါပြီ။
ဒါအပြင်သူသမီးမင်္ဂလာဆောင်တုံးကလည်းအစိုးရကဒေါ်လာ800နဲ့ညီမျှတဲ့အိန္ဒိယရူပီငွေပံ့ပိုးပေးသေးတယ်လို့ဆိုပါတယ်။အဲ့ဒါကြောင့်သူ့လိုပဲအမျိုးသမီးအများစုကတော့အခုလာမဲ့ရွေးကောက်ပွဲမှာသူတို့အတွက်အကျိုးရှိမဲ့ပါတီကိုပဲမဲပေးကြမယ်လို့ပြောပါတယ်။ဒါပေမဲ့လည်းအမျိုးသမီးအလုံးကတော့အဲ့ဒီလိုမဟုတ်ပါဘူး။အဲ့ဒီဟာကနီဟာဆပ်ဟာဝဲကဆိုရင်အစိုးရတစ်စီကနေအလုတ်ကိုင်းအခွင့်လန်းတွေရမယ်ဆိုတာသိပေမဲ့ဒီသားစုဆန္ဒအတိုင်းပဲမဲပေးရလိမ့်မယ်လို့ပြောပါတယ်
။ကိုချိုတော့ပတ်စပီပယ်စ
တာသမီးတွေခလေးတွေရဲ့ပညာရေးအဝတ်အထည်နဲ့အနာဂတ်အစီအစဉ်တွေချမှတ်ပေးနိုင်မှုအတွက်မိန်းကလေးတွေဟာဝင်ငွေရတဲ့အလုတ်ကိုင်းတွေရရှိသင့်တယ်
နိုင်ငံအတွင်းရှိလုံသားအင်အားရဲ့သုံးပုံတစ်ပုံရှိတဲ့အမျိုးသမီးတူကြီးအနေနဲ့အိမ်သားတွေမိဖို့ကြောင့်သုံးတန်းငွေတွေတဲ့ပို့ပြီးတော့ပျော်လင့်ချက်တွေကြီးမားကြပါတယ်သူတို့အနေနဲ့အလုတ်ကိုင်းအခွင့်အလမ်းတွေသားသမီးတွေအတွက်ပုံမကောင်းမွန်တဲ့ပညာရေးနဲ့အတူစွမ်းဆောင်ရည်မြင့်တင်ရေးတွေကိုပါလိုချင်နေကြပါတယ်အတိုက်ခံကွန်ဂရက်ပါတီကလည်းပဲအမျိုးသမီးတွေအတွက်ဗဟိုအစိုးရအလုတ်ကိုင်းခွဲရန်တွေရာထားပေးတာငွေကြေးအထောက်ပံ့တွေချမှတ်ပေးတာတွေအပါအဝင်အမျိုးသမီးဘဝမြင့်တရေးအစီအစဉ်တွေကိုဆောင်ရွက်ပေးမယ်လို့မလုံကရီတွေပေးထားပါတယ်။ဘယ်လောက်ထိစီယုံနိုင်မလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ပါတယ်။အဲ့ဒီမန်ခရိုလာချေးဝါအပါအဝင်အနီးနားကချေးဝါတွေကအမျိုးသမီးတွေရဲ့စွမ်းရည်မြင့်မားရေးကိုနှစ်ပေါင်းများစွာဆောင်ရွက်ပေးနေတဲ့လူမှုဘဝပြုပြင်ပြောင်းလဲရေးသမားဆူနေဂျက်ကလန်ကလည်းဒါမဲ့ရွေးကောက်ပွဲအပေါ်အခုလိုရှုမြင်ပါတယ်
။လတ်ကီယာဂျုံဟဲဝစီခ ्या ကို
လူငယ်မိန်းကလေးတွေကလူမှုဖူလုံရေးလုံခြုံစိတ်ချတဲ့လမ်းမဆက်သွယ်ရေးနဲ့ပညာရေးစတဲ့အကြောင်းအရာတွေကိုအဓိကထားမဲပေးကြပါလိမ့်မယ်။အိမ်ရှမအမျိုးသမီးတွေကတော့မိဖို့ကြောင့်အပါဝင်အိမ်အသုံးစိတ်တွေတက်တာလာသလားပိုးကုန်လာသလားဆိုတာကြည့်ပြီးဆုံးဖြတ်ကြပါလိမ့်မယ်။
အခုလိုအမျိုးသမီးတွေရဲ့သဘောထားတွေဟာအပြတ်အသတ်အနိုင်ရဖို့ခက်ခဲတဲ့အိန္ဒိယအထွေထွေရွေးကောက်ပွဲရလဒ်အပေါ်မှာတစုံတရာလွှမ်းမိုးမှုတွေရှိမှာကတော့အသေးချာပဲဖြစ်ပါတယ်ခင်ဗျာ
ဒါကတော့အိန္ဒိချင်းအိန္ဒိယနိုင်ငံမှာကျင်းပတော့မယ့်ရွေးကောက်ပွဲမှာအရေးပါတဲ့အမျိုးသမီးမဲဆန္ဒရှင်တွေရဲ့အကြောင်းသတင်းဆောင်မှာကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ည10:00နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်။ VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာပါ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာt.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ် April 3ရက်ဗုဒ္ဓဖူးနေ့ညချမ်းအတန်လွေအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့ Editor နဲ့ဆွေးနွေးကန် Generation Z Season နဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့စစ်ကောင်စီနဲ့ Russia ပို့ပြီးတော့မှနီးကပ်လာတဲ့ဆက်ဆံရေးဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်။မကြသေးခင်တုန်းကစစ်ကောင်စီကဥဆောင်ကျင်းပခဲ့တဲ့တပ်မတော်နေ့အခမ်းအနားမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအင်အားကြီးနိုင်ငံတချို့ကမြမပြည်တွင်းရေးမှာဝင်ပြီးဆွတ်ဖက်နေပါတယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုနဲ့တရုတ်ကိုစောင်းမြောင်းပြီးပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲရုရှားစစ်ဘက်အရာရှိကြီးတွေကိုတော့ချီးမြှောက်ဂုဏ်ပြုခဲ့ပါတယ်။ရုရှားနဲ့စစ်ကောင်စီတို့ရဲ့ပို့ပြီးတော့မှနီးကပ်လာတဲ့ဆက်ဆံရေးအခြေအနေကိုဒီသတင်းမှတ်ရဲ့အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာမမတစင်အောင်ကဦးကျော်စန်းသားကိုမေးမြန်းဆွေးနွေးထားပါတယ်။
မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါည
ီပြီးခဲ့တဲ့တက်မနော်နေတုန်းကဒီရုရှားစစ်အရာရှိတွေကိုဂုံနူးဆောင်ပွဲတစိတ်တွေပေးတာကိုတွေ့ရပါတယ်ဒါကဘလောက်ထူးခြားမှုရှိပါလဲ
ထူးခြားပါတယ်ဒီဂုံနူးဆောင်ပွဲပေးတာကတော့အစဒီအစဉ်တန်းအဖြစ်ပေါ့လေဒါ symbol ပေါ့ symbolically အရေးကြီးပါတယ်ဘာရဲ့အစဉ်တန်းဘာရဲ့စင်ကြီးတက်လဲဆိုတော့ရုရှားပေါ်မှာစစ်ကောင်စီကဘလောက်ပီကူအားထားမှုရှိရဲ့ဆိုတာကိုပြသလိုက်တဲ့သဘောပါပဲအဲ့ဒါလက်တဖက်ထဲမှာပဲတစ်ဆက်ထဲမှာပဲရုရှားဘက်ကလည်းပြန်ပြေးတယ်တွေ့တယ်အဲဒီဘူဂျုံမူကြီးမြောင်းလာတယ်ဆိုတော့နှစ်ဖက်ဟာဘလောက်ချစ်ခင်ရင်းမှုရှိရဆိုတာကိုဖော်ထုတ်ခြင်းဖြစ်တယ်အပိုးပြီးတော့ဒီကိစ္စပေါ်လင်းသွားတာကတော့သူ့ရဲ့မင်ကွန်းပြောတယ်တက်မတော်နေအဲဒီမင်ကွန်းထဲမှာဘူဂျုံမူကြီးမြောင်းလာကအင်အားကြီးနိုင်ငံတချို့ကသူ့ကိုပုံမှန်နဲ့အင်အားစုတွေကိုကူညီအပ်နေရတဲ့နှီးမျိုးမျိုးပြောတော့အင်အားကြီးနိုင်ငံတွေဆိုပြီးတော့သူကရှုတ်ချပြောတာဟာတရုတ်နဲ့အမေရိကန်ကိုပြောတာပါပဲနမမတက်ရုံငါလွယ်လို့အဲ့လိုဆုတ်ချရတယ်ဆိုတော့သူတို့နိုင်ငံကိုဆုတ်ချရတဲ့အချိန်တည်းမှာပဲရုရှားကိုလိုမြောက်ပြန်တယ်ဆိုတော့ရုရှားဟာဘလောက်ထိသူတို့အတွက်အရေးကြီးနေဆိုတာပြသလိုက်တာဖြစ်ပါတယ်အင်မတန်ထူးခြားပါတယ်ဒီဟာကတော့လူတွေကဟောရုရှားနဲ့စစ်ကောင်စီဟာပူပြီးတော့ချစ်ခင်ကြီးနေနေရပါလားဆိုတာဒီကိစ္စမှာပူပြီးပေါ်လွင်လာစေတယ်လို့ယူဆပါတယ
်ဒါပေမဲ့လက်ရှိမှာစစ်ကောင်စီကိုကူညီနေတာကရုရှားအပြင်တရုတ်လည်းရှိပါတယ်တရုတ်ကတော့ဒီလိုမျိုးဟိုဂုံပြူတာမတွေ့ရပါဘူးဘာကြောင့်မလဲ
တကယ်ကွန်ပျူတာနေတာသာသောသောကပြောသလိုဆုတ်ချတဲ့အထက်မှာတရုတ်ကပါထည့်ပြီးတော့ဆုတ်ချထားတဲ့သူတောင်းကျမ်းသူကိုဒီအပိရဲဆိုပြီးတော့ပုံမှန်သူတွေကိုအပိရဲဆိုပြီးတော့ဘာကြောင့်လဲဆိုတော့တရုတ်ကရုရှားလောက်စစ်ကောင်စီရဲ့အားထားလုပ်တဲ့လူမှုပါဘူးတရုတ်ကသူတို့မယုံမှဘူးတကယ်တော့ဒါမတက်ဘူးနေပေါ့လေမပေါင်းမဖြစ်လို့ပေါင်းရတဲ့သဘောသာဖြစ်ပါတယ်တရုတ်ကသူတို့ပုံမှန်ဘယ်လိုလုပ်နေလဲဒါတိုင်းရင်းသားတွေကနဲ့ကစားပြီးတော့စစ်ကောင်စီကိုလူကျင်လို့ဆွဲခိုင်းနေရဆိုတော့စစ်ကောင်စီကသိတယ်အဲဒါသူကိုသူကမတိုက်ပါဘူးသူကလည်းပဲတဲကိုမလှမ်းရဲလို့သာသူကလက်သင့်ခံနေရတာဖြစ်ပါတယ်ဆိုတော့ရုရှားနဲ့တော့မတူဘူးလေရုရှားကတော့စစ်ကောင်စီကိုတစ်ဖက်သက်ပုံအပ်ပြီးတော့ထောက်ခံနေရဆွဲသဘောတွေ့ပါတယ်အဲကြောင့်ရုရှားအကူအညီတဲကိုအကူအညီနဲ့လည်းမတူညီနိုင်ဘူးရုရှားကိုသူတို့အကူတော့တဲကိုလည်းအမကူဘူးမယုံမကြည်ဘူးမှန်တာပေါင်းသင်းဆက်ဆံနေရဆိုတာသိပေါ်လွင်ပါတယ်ဒီဟာ
တကယ်တမ်းပြောမယ်ဆိုရင်ကဒီမြန်မာကတရုတ်အတွက်ပို့ပြီးတော့မဟာဗျူဟာရဟိုအရေးပါတဲ့နေရာမှာရှိတယ်မဟုတ်ပါဘူးလား။ဘာကြောင့်ရုရှားလောက်မကူညီရပါလဲ
။တရုတ်ကဘာကြောင့်မကူညီလဲဆိုတော့မြန်မာနိုင်ငံဟာတရုတ်အတွက်အရေးကြီးတာဟာ geopolitics ပေါ့လေ။ between နိုင်ငံရေးအရာနိုင်ငံတည်ရှိမှုကြောင့်အရေးကြီးတာပါ။ between အရာတရုတ်ကနေပြီးတော့အိန္ဒိယသမုဒ္ဒရာဘင်္ဂလားပင်လယ်ဘက်ကို trip ဖို့အတွက်မြန်မာနိုင်ငံကိုဖြတ်မယ်။ဒါမြန်မာနိုင်ငံရဲ့တည်ရှိမှုကအရေးကြီးတာ။စစ်ကောင်စီကအရေးကြီးတာမဟုတ်ဘူး။ရုရှားအတွက်စစ်ကောင်စီကပထဝီနိုင်ငံရေးအရာအပြင်စစ်ကောင်စီကပူပြီးတော့အရေးကြီးတယ်။ဥပမာအဖြစ်သူတို့ရုရှားကို စစ်ကောင်စီကရုရှားကျူးကျော်မှုယူကရိန်းကိုကျူးကျော်တာစစ်ကောင်စီကထောက်ခံတဲ့ဆာဇာပါပါအာဆီယံထဲမှာတနိုင်ငံနဲ့ကမ္ဘာမှာထောက်ခံတဲ့နိုင်ငံနည်းနည်းလေးထဲမှာစစ်ကောင်စီပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာသာစစ်ကောင်စီမဟုတ်ဘဲဒီမိုကရေစီဆိုတာခုခုဆိုရင်ထောက်ခံမှာမဟုတ်ဘူး။ NUG တောင်မှပဲရုရှားယူကရိန်းကိုကျူးကျော်တာကုလသမဂ္ဂမှာဆုတ်ထားတဲ့အထက်မှာပါတဲ့ NUG ကလက်ခံထားတဲ့ကိုယ်စားလှယ်ကမြန်မာကိုယ်စားလှယ်အဲ့လိုပြောသွားတယ်ဆိုတော့ရုရှားကိုထောက်ခံတာဟာစစ်ကောင်စီကထောက်ခံတာဆိုတော့ရုရှားအတွက်စစ်ကောင်စီဒီအစိုးရကိုနှိုက်ကအရေးကြီးတယ်။တရုတ်အတွက်ကြတော့စစ်ကောင်စီကရင်းပြီဘယ်အစိုးရတက်တဲ့မြန်မာနိုင်ငံတည်ရှိနေတဲ့ဖြတ်ကလည်းပဲလို့သူကတော့မြန်မာနိုင်ငံကိုခွာကျော်နှင်းပြီးတော့ထွက်ပေါက်ရအောင်လုပ်နေမှာသူအကျိုးစီးပွားအတွက်လှက်ပတ်ပြီးတော့သူကစားနေမှာသာဖြစ်ပါတယ်ဆိုတော့စစ်ကောင်စီနဲ့တိုင်းပြည်ပေါ့လေဘယ်ဟာကိုအလေးထားလဲဆိုတာကြွားပါတယ်။ရုရှားကစစ်ကောင်စီကိုအလေးထားတယ်တရုတ်ကနိုင်ငံကိုအလေးထားတာဖြစ်ပါတယ်ဆိုတော့ဒါကရုရှားကူညီတော့တရုတ်ကလည်းပဲမကူညီဘူးလို့ပြောနေပါတယ်
။ဒီတော့မြန်မာနဲ့ပတ်သက်ပြီးတော့တရုတ်နဲ့ရုရှားကြားမှာပြဿနာမတက်လာနိုင်ပါဘူးလား
။သူတို့အထက်မှာတော့လုံးဝဒီမြန်မာနိုင်ငံကိုပိုင်ကျင်တာကတော့ဒီကြီးစိုးကျင်တာကတော့တရုတ်ကပူပြီးကြီးစိုးကျင်တာပေါ့။သို့တော်လည်းပဲဒီ CAP ရဲ့ခမဗီယက်နမ်ရုရှားရဲ့အဓိကခြေကုပ်စခန်းစစ်တောင်အဆင့်မှာရှိနေကြတဲ့နေရာဗီယက်နမ်ပက်ထွက်သွားတယ်အမေရိကန်နဲ့လက်ဆက်ဆံတဲ့ဗီယက်နမ်ဟာဖိအကူမရတော့တဲ့အချိန်မှာမြန်မာနိုင်ငံဒီရုရှားတို့ဖိအကူရတဲ့ခြေကုပ်စခန်းဖြစ်လာစကောင်စလက်မှာဆိုတော့ဒီကိစ္စမှာရုရှားကတော့ပူပြီးတော့ခြေကုပ်ထားမယ်ဆိုတော့တရုတ်ကမကျေလည်မှုတော့စိတ်ထဲမှာရှိမှာပဲသို့တော်လည်းပဲသူတို့နိုင်ငံရဲ့ဘုံအကျိုးစီးပွားအဓိကပါလို့ဆိုတော့အမေရိကန်ကိုဆန့်ကျင်ဖို့ပဲဖြစ်တယ်အမေရိကန်နဲ့တရုတ်ဟာ non conflict tension ပေါ်လေဖိပြင်းထန်တယ်ပဒီပခါတော့မဖြစ်ဘူးလားတင်းမှမဟုတ်သိပြင်းထန်တယ်ဆိုတော့အဲ့ဒီပြင်းထန်တဲ့ထရိုနီကောင်ရုရှားနဲ့အမေရိကန်ကြတော့ conflict ပါတဲ့တင်းမှမဟုတ်သိဖြစ်နေဆိုတော့ရုရှားနဲ့တရုတ်နှစ်ခုလုံးအတွက်အမေရိကန်ဟာအဓိကဘုံ target ဖြစ်နေတယ်ဆိုတော့ကမ္ဘာကြီးမှာအခုလက်ရှိအခင်းကျင်းကလည်းကမ္ဘာနိုင်ငံကြီးအခင်းကျင်းကလည်း monopolar system ပေါ့တနိုင်ငံတွေကလည်းကြီးအုပ်ထားတဲ့ကမ္ဘာအခင်းကျင်းအမေရိကန်ကဒီအဆင့်တန်းကိုလက်မလွတ်ချင်ဘူးစီးရင်မှသူအနိုင်ရခဲ့ပြီးကကမ္ဘာအခင်းကျင်းကိုအမေရိကန်သူပဲ challenge နေတဲ့သဘောရှိတယ်So ဒီဟာကိုတရုတ်နဲ့ရုရှားတို့ကဖျက်ပိုက်ခြင်းတယ်အဲမัลတီပိုလာအဲ့လိုဖြစ်သွားစေခြင်းတယ်အမေရိကန်တိုင်းကလည်းထဲမှာမရှိစေခြင်းဘူးအဲ့ဒီကြောင့်သူတို့ပြန်ကြရဖြစ်တယ်ဆိုတော့ဒီအမေရိကန်ကိုချိုးနှိမ်မြအရေးမှကြတော့တရုတ်ကရုရှားကိုနှစ်နိုင်ငံလုံးသဘောတူညီတဲ့အတွက်ကြောင့်ဒီလောလောဆယ်မှာတော့မြန်မာကိစ္စကိုသူတို့ထိတ်တန့်တင်ပြီးတော့နှစ်နိုင်ငံကြားပဋိပက္ခမရှိဘူးလို့ပြောမှဖြစ်ပါတယ
်နောက်တစ်ခုကပါဒီ American Congress ကနေပြီးတော့ Burma Act အရာပေါ့နော်ပေါ်မြန်မာနိုင်ငံကိုပေးမဲ့အကူအညီက121တန်းဆိုပြီးတော့သိရပါတယ်။အဲ့တော့ဒါကဘယ်လောက်ထိထိရောက်မှုရှိပါလဲ။ရုရှားကစစ်ကောင်စီကိုပေးနေတဲ့အကူအညီနဲ့နှိုင်းရှင်မယ်ဆိုရင်ရောဘယ်လိုအနေထားရှိပါလဲ
။လုံးဝမရှင်းသာပါဘူး။ရုရှားပေးတဲ့စစ်ကောင်စီနဲ့အမေရိကန်ပေးတဲ့အကူအညီ121တန်းလား။အဲ့ဒီ121တန်းမှာအဓိကကတော့စစ်ပြေဒုက္ခတွေပေါ့လေနိုင်ငံနေဆက်ကိုထွက်ပြေးရတဲ့စာနာမှုအကူအညီလိုအပ်တဲ့လူတွေကိုအများကြီးပေးမှာတန်းပေါင်း80ကျော်လား။အဲ့တော့ခွဲပေးတယ်ကျန်တာကလည်းဒီမိုကရေစီနဲ့လူခွေးဆိုင်ရာဖက်ဒရယ်စနစ်ဆိုင်ရာသူတို့ရဲ့ knowledge ပေါ်လေသူတို့အသိပညာလေ့ကျင့်ပေးမှုတွေသာဖြစ်တဲ့ non lethal လို့ဆိုတဲ့နေရာမှာစီးရဲအကာအကွယ်ပေးတာမပါဘူးဆိုတော့ဒီဟာသိထျောက်တဲ့အကူအညီတော့မပါဘူးဒါကြီးကလက်မထောင်ပြီးတော့ဟေးအမေရိကန်ငါတို့ပေးတဲ့အကူအညီဆိုပြီးတော့ဒါနဲ့ပြောလို့မရတဲ့အကူအညီပါသို့တော့ရုရှားပေးတဲ့အကူအညီကသိများပြပါတယ်ရုရှားနဲ့မြန်မာစစ်ကောင်စီဆက်ဆံရေးကိုကဏ္ဍ၄ခုခွဲပြီးတော့ပညာရှင်တွေသတ်မှတ်ကြပါတယ်ဘတ်မောက်စုတခုကတော့ဒီပလိုမေစီပေါ့လေစံမာဟီယာစောစောကပြောခဲ့တယ်လို့ယူကရိန်းကိုရုရှားကျူးကျော်တယ်မြန်မာကထောက်ခံတယ်ထိုနည်းကောင်ပဲရုရှားကလည်းပဲမြန်မာနိုင်ငံကိုကြတော့ကုလသမဂ္ဂအကူအညီပေးတယ်ဆိုတော့အဲ့ဒါသိအရေးကြီးတယ် Now defense ဒီရလက်နေတွေအများကြီးအကူအညီပေးတယ်တစ်ဖက်သားပေးနေတာနော်တခြားသူတို့ဆန့်ကျင်လို့တော့မပေးဘူးနောက်ပြီးတော့ energy အခု nuclear energy တော့ပေးဖို့တဲ့သူတို့အပြင်းထန်လုပ်နေကြတယ်နောက်ပြီးတော့ commerceand tourism အဲ့အရာတွေလောက်လာကြရဲဆိုတော့ရုရှားကပေးတဲ့အကူအညီကအဆမတန်များပြပါတယ်အမေရိကန်ကပေးတဲ့အကူအညီကတော့ဖိတ်ပြီးတော့မဆူဆောက်တာဖြစ်ပါတယ်ဆိုတော့ရုရှားပေးတဲ့အကူအညီကြောင့်စစ်ကောင်စီကဒီလောက်ထိရပ်တည်နေနိုင်တယ်လို့လည်းပြောရမှာဖြစ်ပါတယ်ဒါကြောင့်သိအရေးကြီးပါတယ်ကြွားပါတယ်သိနှိုင်းရှင်လို့မပြောင်းကြွားပါတယ်အ
ဲ့ဗိုလ်ချုပ်မူကြီးမေအောင်လှိုင်ကတော့ထည့်ပြောသွားတာကသူ့လက်ထက်မှာစီးပွားရေးကဥမော်လာတယ်လို့တောင်ပြောသွားပါတယ်ဒီတော့ဒီပိတ်ဆို့တန်ခတ်အရေးယူမှုတွေကဘာမှမထီရောက်ဘူးဆိုတဲ့သဘောပါလား
လူတို့ကပြောကြတယ်အဲ့ဒါဂျုတ်ကော့သီးရတယ်ဒါနေ့လုံးမှကြီးရအောင်ဆုံးဟာတော့ဥမော်လာဆိုပဲကနစ်သွားတာပေါ့လူတွေတော့များများရေးကြပါတယ်မထက်ပရိသတ်တွေကလည်းပဲကျွန်တော်အဲ့ဒီလူတွေရေးတာကြည့်တော့ကျွန်တော်သတိအရတိုက်တန်နိတ်လို့ရှင်ကောင်းပါလေ ဥမလာပြီးတော့ဘဲကနစ်ပြီးတော့စင်မကြီးစုံစုံနေသွားတာအဲ့အသွားသွားမျိုးညီမနဲ့ငါစီးပွားဥမလာရတော့ဘဲအချက်လက်ကိုထောက်ခံပြီးပြောကြားလေဆိုလည်းကျွန်တော်မသိပါဘူးဘဲစီးပွားပညာရှင်ကမှလည်းဒါကိုထောက်ခံပြီးတော့မပြောကြဘူးဟုတ်တယ်လို့ဘယ်လိုမှမပြောကြဘူးသူကတော့တစ်ဖက်သားအဲ့လိုဥမလာရလို့သာပြောခြင်းဖြစ်ပါတယ်ဆိုတော့ညီမနဲ့ငါစီးပွားကြီးကသိပြီးတော့ကြာဆင်းနေတဲ့အချိန်သာဖြစ်ပါတယ်သို့တော်လည်းပဲဒီချင်းဒီမှာသူတို့မှာရုရှားဘက်ကအခုကြီးပြေးတာရှိတယ်စီပွားရေးအဖြစ်ထိခိုက်တော့ထိခိုက်တယ်ပေါ့လေ PR တွေကတော့သူတို့ကသူတို့ကထွက်ပေါက်တဲ့သူကပြင်ထားတယ်အထူးသဖြင့်အခုနောက်ဆုံးကြားလာရတာကဒေါ်လာနေပေကကြီးစိုးထားတာကဘာမှအဲ့ဒါကိုစင်ပေါ်တဲ့ BRICS ဆိုတဲ့နိုင်ငံတွေရောလေအာ BRICS ဆိုတာပါလေပထမဆုံး Brazil Russia China India South Africa စတဲ့နိုင်ငံတွေဆိုအဲ့ဒီမှာအဲ့ဒီနိုင်ငံတွေကဒေါ်လာနဲ့ရှင်ပြီးတော့သူတို့ရဲ့ common currency တစ်ခုငွေကြေးတစ်နည်းတည်းကိုထူထောင်ပြီးတော့ American dollar ရဲ့ဥစ္စာကညှို့ထက်ဖို့ကြိုးစားကြရတယ်ဆိုတော့အဲ့ဒီအဖွဲ့ထဲမှာအဲ့ဒီခါကိုလက်ခံဖို့အတွက်ဆိုပြီးတော့မြန်မာနိုင်ငံစစ်ကောင်စီကတက်တက်ကြွကြွသူကပါဝင်ဆက်သွယ်နေပါတယ်စစ်ကောင်စီရဲ့ဗန္ဓာရေးဒုတိယဗန္ဓာရေးဝန်ကြီးကသူကတာဝန်ဟိုသတင်းစာတွေကိုပြောတာတွေ့ပါတယ်တချို့မီဒီယာတွေကပေါ့လေသူတို့ဒီဟာကိုတက်တက်ကြွကြွလိုလာတယ်ထောက်ခံတယ်ဆိုရဆိုအဲ့ဒီမှာပါတဲ့လူကကန့်ကွက်စရာမရှိဘူးအဲ့ဒီမှာကြည့်လိုက်ရင်ရုရှားပါတယ်တရုတ်ပါတယ်အိန္ဒိယပါတယ်ဆိုကြဲကဒီဟာတွေကစစ်ကောင်စီကိုကြိုးစားမှာပဲသူတို့ကဆိုတော့ဒီဟာလည်းစစ်ကောင်စီအတွက်အမေရိကန်အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့တံခတ်မှုငွေကြေးအရတံခတ်မှုတွေကထွက်ပေါက်ရရှိနေတဲ့နည်းလမ်းတစ်ခုဖြစ်လို့ပြောမှာပါဆိုတော့သူတို့က
တခြားဒီနေရာမှာပေါ့တခြားဟိုဒီမိုကရေစီနိုင်ငံတွေကဥပမာအနည်းဆက်ဆုံးဆိုရင်အိန္ဒိယပေါ့တန်ခတ်ပိတ်ဆိုတာတွေလှုပ်လာနိုင်မှာလား
ဘလို့မှမလုပ်နိုင်ပါဘူးအိန္ဒိယကအများအားစင်ကြီးပေးရငါတို့ကစစ်ကောင်စီကိုဖိလိုက်ရင်စစ်ကောင်စီတရုတ်ရင်တွေကိုလုံးလုံးရောက်သွားမယ်တုံ့ပြန်ခြင်းဘူးသူတို့ရဲ့ပြောနေရစင်ကြီးစင်ကြီးပဲဒါပေမဲ့အခုဆိုရင်စစ်ကောင်စီကိုလက်နက်တောင်ထောက်ပံ့တယ်ဆိုပြီးတော့ဟိုတလောတုန်းကတပိကတရက်နှစ်ကပဲတွေ့တယ်စစ်ကောင်စီကိုအိန္ဒိယလက်နက်တွေပေးနေဆိုတော့တနည်းပြောရရင်တော့တချို့သုံးသပ်ကြသလိုပေါ့အိန္ဒိယဟာတရုတ်နဲ့မခင်ဘူးရုရှားနဲ့ဖိတ်ခင်တယ်ဆိုတော့ရုရှားနဲ့စိတ်แทတညံနေပါပဲဒါပေမဲ့ရုရှားလောက်ပေါ်ပေါ်ထင်ထင်လုံးလုံးမကောင်းဘူးဆိုတော့ကိစ္စရှိလို့သာဖြစ်သူကပြနေတယ်သို့တော်လည်းပဲအဲဒီစစ်ကောင်စီကရောသူကပို့ပြီးလိုလိုလားရှိတယ်ဘယ်လိုမှအဲဒီအိန္ဒိယလိုနိုင်ငံမျိုးကနောက်တိုင်းနိုင်ငံတွေနဲ့ဥပပေါင်းပြီးတော့မြန်မာနိုင်ငံစစ်ကောင်စီကိုပြင်းပြင်းထန်ထန်ဖိအားပေးလာစရာမရှိဘူးလို့ထင်ပါတယ
်ဒါဆိုရင်ဒီမြန်မာအရေးပြည်လဲဖို့အတွက်ကနောက်ဆုံးအားကိုးစရာကအာဆီယံမဲရှိတယ်ဆိုရင်ဘယ်လိုပြောပါမလဲ
ပြည်ပကိုအာဂူဘီရောပြဿနာပြည်လဲမလားလို့စဉ်းစားရင်တော့အာဆီယံဟာတာဝန်အစီအစုံဆိုပြီးတော့ကမ္ဘာနိုင်ငံတွေကလည်းသူ့ကိုပဲဝိုင်းတွန်းတယ်ကုလသမဂ္ဂရောအမေရိကန်ကတရုတ်ကအာဆီယံမင်းလို့ဆိုပြီးတော့သူ့ကိုပဲရှင်းန်းတင်တယ်ဆိုတော့အာဆီယံတာဝန်အစီအစုံပါဒါပေမဲ့အာဆီယံကိုထက်ကမညီညွတ်ဘူးတချို့ကခတ်တင်းလို့ရှင်တယ်အခုဥက္ကဋ္ဌဖြစ်လာတဲ့လာအိုစ်ကသူများတွေဆရာလုပ်တာမလို့ခြင်းဘူးtrial ka thum win sai ukra lut da ma thim lu chin min ne tu ha thum su phyan che de tbo shi ya so indonesia ye ayin nung ga pye bet tha de min no bu su ga phay phu so da wo laos la the ma ja ro ngai ngai yi ma houte twin wo pu ga de a la myo ye lut de so laos ka ro pu bi ya sat sat nyan ya sit san nyin de tbo phit ma lo thin so asian level a ko lo mya bu lo thin ma de ta ka na a ko ya ma ga ko ပြည်တွင်းပြည်သူတွေရဲ့သဘောထားပြည်သူတွေအင်အားအဓိကအကြဆုံးဆိုတာအမှန်ဆုံးပါပဲနိုင်ငံတော်ကိုဘယ်လိုသုံးမလဲဆိုတော့ကျွန်တော်အပြင်ပြောရရင်ပေါ့လေဒီစစ်ကောင်စီတဲ့ better replacement ငါတို့တက်လာမဲ့အစိုးရကြီးနောက်တက်လာမဲ့ဒီမိုကရေစီဆံမဲ့အစိုးရကြီးစစ်ကောင်စီတဲ့တာလွန်ကောင်းမွန်သောအစိုးရနိုင်ငံတကာအတွက်လည်းပို့ပြီးအဆင်ပြေစေရမယ်မြန်မာပြည်သူတို့အတွက်လည်းပို့ပြီးလွတ်လပ်မှုတိုင်းသားတွေကျင်းနေတဲ့အဲ့လိုပုံမကောင်းမွန်တဲ့အစိုးရမျိုးဖြစ်ရမယ်ဆိုတဲ့ပုံစံမျိုး role မျိုးရအောင်ပြုပြီးတော့နိုင်ငံတကာအကျဉ်းကိုဆက်ဆံမှာဖြစ်တယ်လို့မြင်ပါတယ်မျက်စိအဲ့ဒါကတော့အကောင်းဆုံးထွက်ပေါက်ဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ပါဦးကျော်စံသာရှင်ခုလိုဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ရပါတယ
်ဦးကျော်စံသာကိုမင်းမြတစင်အောင်ကဆွေးနွေးမေးမြန်းတင်ပြခဲ့တဲ့ editor နဲ့ဆွေးနွေးကန်အစီအစဉ်ပါရှင်အခုဆက်ပြီးတော့ generation C ကိုအလှည့်ပေးကြပါရယ်လူငယ်တွေရဲ့နေစဉ်လူနေမှုဘဝမှာအန္တရာယ်ကင်းကင်းနဲ့နေထိုင်ရှင်သန်နိုင်ရေးငယ်ငယ်ကလေးကလိမ်မိုင်းဆိုင်ရာဗဟုသုတရှိထားဖို့အရေးကြီးပါတယ်လို့စေကျော်တတ်တဲ့လူငယ်ဆိုင်ရာပညာရှင်ဒေါက်တာရတနာကပြောပါရယ်မြမလူမှုပတ်ဝန်းကျင်မှာကအခုလိုမျိုးလိမ်ပညာပေးနဲ့ပတ်သက်လို့တည်တည်ချာချာပြည့်ပြည့်စုံစုံပြောဆိုဆွေးနွေးကြမယ်ဆိုရင်တော့ဒီကိစ္စကအခုချိန်ထိပြုံးပြင်းလင်းလင်းမပြောနိုင်သေးတဲ့အကြောင်းအရာဖြစ်ပါတယ် လူငယ်တိုင်းတည်ထားတဲ့လိမ်မိုင်းဆိုင်ရာဗဟုသုတတွေနဲ့ပတ်သက်လို့ Generation Z ပြည်သက်အတွက်မက်ခင်လေးကစကားပြောထားပါတယ
်။ Hey Gen Z တို့တဲ့ချိန်ရောက်ပြန်ပြီနော် Gen Z တို့ရေမြန်မာလူမှုပတ်ဝန်းကျင်မှာအခုချိန်ထိအငင်းပွားဝဲဖြစ်နေတဲ့လိမ်မိုင်းဆိုင်ရာပညာပေးခြင်းအကြောင်းကိုပြောပြဖို့စီစဉ်ထားတယ်။ဘာကြောင့်မလို့ဒီကိစ္စအခုချိန်ထိအငင်းပွားစရာဖြစ်နေတာလဲ။လူငယ်တွေဘာကြောင့်မလို့ဒီဟာကိုတည်ထားတဲ့လဲဆိုတာကိုစေစုနှစ်တစုကြာသူတည်တနာပြုလုပ်ထားတဲ့ပညာရှင်တစ်ယောက်နဲ့တွေ့ဆုံစကားပြောထားတယ်။နားထောင်ကြည့်။
ကျမကတော့ရေနာပေါ့နော်ဒေါက်တာရေနာပ
ါ CSE လို့ခေါ်တဲ့ပြီးပြည့်စုံတဲ့လိမ်မိုင်းဆိုင်ရာပညာပေးခြင်းဆိုတာဘာကိုပြောတာလဲ
ပြီးပြည့်စုံတဲ့လိမ်မိုင်းဆိုင်ရာပညာပေးခြင်းလို့ကြားလိုက်တာနဲ့ရေနာတော့ဘယ်လိုထင်ကြလဲဆိုရင်ဟာလိမ်ဆက်ဆံတဲ့အကြောင်းကိုသင်ပေးကြမယ်ပေါ့နော်လိမ်ဆက်ဆံတဲ့အကြောင်းပြောကြမယ်ဆိုတော့ဒီကတင်ပေါ်ကတစ်ခွက်လေးကိုပဲမြင်ကြတယ်တကယ်တကယ်နာမည်မှာကိုပါထားပြီးသားပြီးပြည့်စုံတဲ့လိမ်မိုင်းဆိုင်ရာပညာပေးခြင်းဆိုတာကဘာတွေပါပါလဲဆိုရင် life skills ပေါ့မြန်မာပြည်မှာကျမတို့ဘဝအတွက်တာကျွမ်းကျင်စရာဆိုပြီးတော့ထည့်တင်ကြတယ်ကြောက်တဲ့တယောက်เนาะဘလိုမျိုးတိောက်စာဆက်သွဲကြမလဲဘွားမအရေးကြီးရဲ့ဆုံးဖြတ်ချက်တွေကိုဘလိုချကြမလဲအစရှိရဲ့ life skill ဆိုတဲ့အခန်းကဏ္ဍပါတယ်နောက် gender လို့ခေါ်တဲ့ဒီကြမ်းမတန်းတူပေါ့เนาะနောက် gender အလုံးဒါတာတူညီမျှရှိမှုကြောက်တဲ့တယောက်ပြန်လည်လေးစားတတ်မှုဆိုတဲ့အခန်းကဏ္ဍပါတယ်လူခွင့်ရေးဆိုတဲ့အခန်းကဏ္ဍပါတယ်ပြီးတော့အခါကြတော့မှအခန်းကဏ္ဍတစ်ခုအနေနဲ့ဒီ music ဘွားနဲ့လိမ်ပိုင်းဆိုင်ရာခွင့်ရေးဆိုပြီးတော့ပါတယ်ပေါ့เนาะဆိုတော့ဒါတွေအားလုံးပါတဲ့ပညာပေးတဲ့ဟာကိုကျမတို့က CSE လို့အတူကောက်ခေါ်တဲ့ Comprehensive Sexuality Education လို့ခေါ်ရတယ
်။ဒါကလူငယ်တွေအတွက်ဘလောက်အရေးကြီးလဲ။ဘယ်အသက်အရွယ်လောက်တည်းကစပြီးတော့ဒီအကြောင်းအရာကိုသိထားသင့်လဲ
။ကျမတို့ကသူ့မှမလုပ်တတ်မယ်ဆိုရင်ကကွယ်တတ်မယ်ပေါ့နော်။ဥမာလေးအနေနဲ့ကျမအမြင်ပြောရတယ်။နောက်ကမမောင်းတတ်တဲ့လူတယောက်နော်ကမမောင်းတတ်တဲ့လူတယောက်ကိုရော့မင်းကတော်မောင်းဆိုပြီးသူ့လက်ထဲကိုကတော်ထည့်ပြလိုက်တဲ့အခါကျရင်သူကကမမောင်းတတ်ဘူး။အဲ့ဒါကိုသူကမောင်းဖို့ကြိုးစားတဲ့အခါကျရင်နံပါတ်1လမ်းပေါ်မှာသွားနေတဲ့လူတွေကိုသူထိခိုက်နိုင်တယ်ပေါ့နော်လမ်းပေါ်မှာရှိနေတဲ့လူတွေကိုဝင်တိုက်သွားတာမျိုးဖြစ်နိုင်တယ်နံပါတ်2အဲ့လိုမျိုးကားတိုက်မှုဖြစ်တဲ့အခါကျရင်သူ့ကိုယ်သူလည်းထိခိုက်နိုင်တယ်ပေါ့ဘာလို့ဆိုသူမကောင်းမမောင်းတက်တာအဲ့လိုပဲပေါ့ဆိုတော့ကျွန်မတို့ကလင်းပိုင်းဆိုင်ပညာပေးခြင်းဆိုတော့လေအသက်ကြီးလာမှဒီကားစေးအကြောင်းပြောတာပဲမဟုတ်ပါဘူးလို့ကလေးလေးငယ်ငယ်လေးကတဲ့ကောနော်သူစကားပြောတဲ့အတဲ့အရွယ်သူပုံလေးတွေကြီးတတ်တဲ့အရွယ်မှာကိုရီးယားသူ့ရဲ့ကိုခန္ဓာအစိတ်ပိုင်းလေးတွေကိုစပြီးတော့သင်ပေးရပေါ့နော်ဒါကလည်းပြည့်ပြည့်စုံတဲ့လင်းပိုင်းဆိုင်ပညာပေးခြင်းဖြစ်တယ်ပေါ့ဆိုတော့ဒါကိုဆေကျော်သက်တွေပေါ့နော်လူငယ်တွေမကအောင်ဆေကျော်သက်တွေကပါလမ်းမီရဲ့အခါကြမှာကသူတို့ကသူတို့ကိုသူတို့ကာကွယ်တတ်မယ်အဲ့လိုပဲသူတို့ကသူများရဲ့အခွင့်အရေးကိုလေးစားတတ်မယ်အဲ့ခါကျတော့ပုံပြီးကောင်းတဲ့ဆက်ဆံရေးတွေကိုကျမတို့တည်ဆောက်လာနိုင်မယ်ပေါ့နော်ဆိုတော့အဲ့ဒီအတွက်ကြောင့်မို့ကျမတို့ CSC လို့ခေါ်တဲ့ပြည်ပြည့်စုံတဲ့လိမ်ပိုင်းဆိုင်ရာပညာပေးခြင်းကိုဆေကျော်သက်တွေလူငယ်တွေလမ်းလမ်းမီတဲ့ပေါ့နော
်အရေးပေါ်ပရိသတ်တွေတားစီနဲ့ပုံမှန်ပရိသတ်တွေတားစီတွေကိုဘယ်လိုအချိန်မှာသုံးသင့်လဲ
ဆိုတော့အရေးပေါ်သတိတားစီကနာမည်ပါတယ်နော်သူကရှင်းတယ်ပေါ့နော်အရေးပေါ်တဲ့အချိန်မှာသုံးရမယ်ဥပမာဘလိုအချိန်တွေကအရေးပေါ်တဲ့အချိန်တွေဖြစ်နိုင်လဲပေါ့ဆိုတော့နံပါတ်1ကကြတော့ကုစီစဉ်ထားတဲ့အချိန်တွေကအရေးပေါ်တဲ့အချိန်တွေပေါ့နော်အဲ့တော့အရေးပေါ်တဲ့ဟာတွေကဘာတွေလဲဆိုရင်နံပါတ်1လိမ်ပိုင်းဆိုင်ရာအကြံဖတ်ခံတာပေါ့ဒါအရေးပေါ်တဲ့အချိန်တွေဖြစ်တယ်နံပါတ်2ကကြပါလဲဆိုရင်ကိုယ်ကကွန်ဒုံးသုံးခြင်းပြင်မဲ့ကိုယ်နဲ့လိမ်ဆက်ဆံတဲ့လူတွေကလူကကွန်ဒုံးမသုံးတာပေါ့နော်ဒီဟာတွေဘာဖြစ်ဖြစ်အရေးပေါ်အချိန်တွေလို့ကျမတို့ပြောလို့ရတယ်နောက်တစ်ခုကကြတော့ကျမတို့ကွန်ဒုံးတော့သုံးပါရက်ကွန်ဒုံးပောက်သွားတယ်နော်လိမ့်ဆက်ဆံကြားရမှာကွန်ဒုံးပောက်သွားတယ်ဆိုတော့ဒါရှိပေါ်တယ်နောက်ကြတော့တခြားဟော်မုန်းပါတဲ့နော်ထိုးဆေးဖြစ်ဖြစ်တောက်ဆေးဖြစ်ဖြစ်တောက်နေတာရှိရဲဒါပေမဲ့မိသွားတာမျိုးပေါ့ဆိုတော့ဒါ imageX ကျမတို့ကဒီရေးပေါ်3D ဓာတ်ဆေးကို backup အနေနဲ့ပေးလိရှိရဲဆိုတော့ဒီလိုအချိန်ကြီးမှာဆိုရင်ကျမတို့ကလိမ့်ဆက်ဆံပြီးချင်းနိုင်တရား20အတွင်းကိုတောက်လို့ရတယ်ပေါ့နော်ဒီစီကအဲ့တော့ဆော့ဆော့လိမ့်ဆက်ဆံပြီးချင်းပေါ့နော်ဆော့ဆော့တောက်ရင်တပုတ်ပြီးထိရောက်ပြီးဖြစ်တယ်နောက်ပြီးတော့ကိုယ်ပုံမှန်လဲလိမ့်ဆက်ဆံနေရဲဆိုရဲ့အချိန်ကြီးမျိုးမှာဆိုရင်ပုံမှန်တောက်တဲ့3D ဓာတ်ဆေးတွေကိုသုံးတာတောက်တာတွေကိုယ်အတွက်ပို့ပြီးရစိတ်ချရတယ်ပေါ့နော်
ကလေးဘွားတွေကဒီလိုမျိုးလိမ်မိုင်းဆိုင်ရာပညာပေးမှုတွေကိုရခဲ့မယ်ဆိုလို့ရှိရင်ရောဘလို့အကျိုးကျေးဇူးတွေရှိနိုင်မယ်ဆိုတာကိုလည်းနားထောင်ကြည့်
။ဒါကိုတကယ်ရသွားတဲ့လူငယ်တယောက်ဒီလိမ်ဆက်ဆံတဲ့အသက်အရွယ်ပူပြီးအောင်ဖြစ်သွားလဲဆိုရင်နောက်ကျသွားတယ်။လိမ်ဆက်ဆံတဲ့ဖို့လိမ်ဆက်ဆံဖို့နေသွားတယ်။လိမ်ဆက်ဆံတဲ့အချိန်ကြီးလည်းနေသွားတယ်။နောက်မလိုချင်တဲ့ကိုယ်ဝင်တဲ့လိမ်ကတဆင်ကူးဆက်တဲ့ရောဂါတွေကိုကာကွယ်တတ်အောင်ကွန်ဒုံးကိုပူသုံးတတ်လာစေရဲ့။နောက်ပြီးတော့3ဓာတ်ဆေးကိုစနစ်ချတဲ့အမှန်ကန်ကပူသုံးတတ်လာစေရဲ့ဆိုတော့ဒီတရားပြထားပြီးသားဖြစ်တယ်ပေါ့နော်အဲ့ဒီတော့ကြောင့်မလို့ဒီနေ့ခက်ဆိုရင် social media ရော peer pressure ပုံများလာတဲ့လူငယ်တွေမှာဆိုရင်ဒီလိုမျိုးပြည့်ပြည့်စုံတဲ့လိမ်ပိုင်းဆိုင်ရာပညာပေးခြင်းကပူပြီးတော့လက်လန်းမီတဲ့ပညာပေးခြင်းမျိုးဖြစ်ပါတယ်လို့ပြောချင်တာလည်းပါ
ဒေါက်တာရေရနာရဲ့ခုလိုမျိုးပြောပြပေးတဲ့အတွက်ကျေးဇူးများကြီးတင်တယ်နော် ကဲဂျန်စီတို့ကြီးဒီတစ်ပတ်တော့တလောက်ပဲเนาะနောက်ပတ်ဒီကြာလို့ရှိရင်လည်းဂျန်စီတွေတည်ထားတဲ့အကြောင်းအရာတွေကိုဆက်ပြီးတော့ပြောပြဖို့အများကြီးရှိနေတာမဟုတ်လို့ဂျန်စီတွေအတွက်ဂျန်စီရှိနေတယ်เนาะဆက်ဆက်စောင့်ကြည့်ဖို့မမေ့ပါနဲ့တတ
မခင်လေးရဲ့ generation C အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါရစေ။ Miami Open Tennis ပြိုင်ပွဲမှာတော့အီတလီနိုင်ငံသား Jannik Sinner နဲ့ American နိုင်ငံသူ Daniel Collins တို့အနိုင်ရပြီးတော့ Champion ဖြစ်သွားပါရစေ။ Leverkusen နီးပြအလွန်ဆိုဟာလာမယ့်ဘောလုံးရာသီကြရင်ဘယ်အသင်းမှနီးပြလုံမယ်ဆိုတာကိုဆုံးဖြတ်လိုက်ပါရစေ။ဒူဘိုင်းကမ္ဘာဖလားမြင်းစည်းပြိုင်ပွဲမှာတော့အမေရိကန်ပြိုင်မင်းကအနိုင်ရသွားပါတယ်ဒီလိုမျိုးထူးခြားတဲ့သတင်းတွေကိုစုစည်းပြီးတော့ကိုရန်နိုင်ကတင်ဆက်ပေးထားပါတယ်
ဂျာမနီမှာတော့ဘွန်ဒက်စ်လီဂါအမှတ်ပေးပွဲတွေပြီးဖို့ခဏပွဲချန်နေသေးပေမဲ့လီဗာကူဆန်အသင်းချန်ပီယံဖြစ်ဖို့တေချာသလောက်ဖြစ်သွားပါပြီပြီးခဲ့တဲ့စနေနေ့ကပွဲစဉ်မှာဘိုင်ယန်မြူနစ်နဲ့ဒေါ့တမန်တို့တွေ့ခဲ့ကြပြီးတော့ဘိုင်ယန်ကအိမ်ကွေးမှာဒေါ့တမန်ကို၂ဂိုးကိုမရှိနဲ့ရှုံးပြီးတော့လီဗာကူဆန်ကအော့ဖ်နန်ကို၂ဂိုးတကိုးနဲ့နိုင်လိုက်တာကြောင့်လီဗာကူဆန်အသင်းက83မှတ်ဘိုင်ယန်က60နဲ့73မှတ်ပြတ်သွားခဲ့ပါတယ်ဘိုင်ယန်နီးပြတောမတ်စ်တူခေါ်ကတော့ဘွန်ဒက်စ်လီဂါချန်ပီယံဖြစ်ဖို့သူ့အသင်းမှာမျှော်လင့်ချက်မရှိတော့ဘဲလီဗာကူဆန်အသင်းချန်ပီယံဖြစ်ဖို့တေချာသလောက်ဖြစ်သွားပြီလို့ပြောလိုက်ပါတယ်
We should not after a game like today and after another 3 points 13 points we should not
ဒီနေ့ပွဲမှာနောက်ထပ်3မှတ်လက်လွတ်လဲရပြီးတဲ့နောက်ကျွန်တော်တို့အနေနဲ့မဖြစ်နိုင်တာတွေကိုမစင်စားပဲလက်တွေ့ကြကြပဲစဉ်းစားဖို့လိုပါတယ်အခုဆိုရင် Liverpool အသင်းက Champion ဖြစ်ဖို့ရန်ရန်ကိုတည်ကြတော့ဖြစ်သွားပါပြီ
Liverpool အသင်းဟာ28ပွဲကစားပြီးတဲ့အချိန်မှာ23ပွဲနိုင်4ပွဲတည်ရှုံးပွဲလုံးဝမရှိဘဲနဲ့83မှတ်နဲ့ဇယားထိတ်ကနေဦးဆောင်နေတာပါလေဝကူဆင်းရဲ့ဂူလိုဘွန်ဒက်စ်လီဂါမှာရှုံးပွဲမရှိခြေစမ်းပြနေတာကြောင့်လေဝကူဆင်းနီးပြရှောင်းကြီးအလွန်ဆိုဟာလည်းနာမည်ကြီးနေပြီးတော့ဥရောပအသင်းကြီးတွေကသူ့ကိုခေါ်ဖို့အတွက်စိတ်ဝင်စားနေကြတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်။အဲ့ဒီမှာသူ့ရဲ့အသင်းဟောင်းတွေဖြစ်တဲ့လေဝပူးနဲ့ဘိုင်ယန်မြူနစ်တို့ကလည်းဒီဘောလုံးရာသီကုန်မှာသူတို့ရဲ့လက်ရှိနီးပြတွေနဲ့လမ်းခွဲတော့မှာဖြစ်လို့လေဝပူးနဲ့ဘိုင်ယန်ကိုရောက်နိုင်တယ်ဆိုတဲ့ခံမှန်းချက်တွေလည်းအတော်ကိုထွက်နေပါတယ်။ဆိုတော့သူ့ရဲ့အနာဂတ်နဲ့ပတ်သက်ပြီးရှာဗီလွန်ဆိုကဘယ်လိုဆုံးဖြတ်လိုက်ပါသလဲ
After we've been here many times and it's been a season we have had a lot of speculation
ဒီဘောလုံးရာသီကကျွန်တော်ရဲ့အနာဂတ်နဲ့ပတ်သက်ပြီးအတော်လေးကိုခံမှန်းပြောဆိုကြပါတယ်အခုချိန်ထိကျွန်တော်တို့ပွဲတွေအများကြီးကစားခဲ့ရပြီးတော့အရန်လဲအလုံများပြီးတော်တော်ကိုအောင်ဆိုင်ရပါတယ်ပြီးခဲ့တဲ့နိုင်ငံတကာပွဲတွေကစားခဲ့ချိန်မှာတော့အခြေအနေတွေကိုတေချာစဉ်းစားသုံးသပ်ပြီးဆုံးဖြတ်ချက်ချခဲ့တယ်လို့ပြီးခဲ့တဲ့တစ်ပတ်ကတော့ကျွန်တော်အနေနဲ့လေဗာကူဆင်နေပြအဖြစ်နဲ့ဆက်လုပ်သွားမယ်ဆိုတော့ကိုအသင်းတာဝန်ရှိသူတွေကိုပြောခဲ့ပါတယ်
။ဘာကြောင့်လေဗာကူဆင်နေပြအဖြစ်ဆက်လုပ်ဖို့ဆုံးဖြတ်ခဲ့လဲဆိုတဲ့အပေါ်မှာအလွန်ဆိုပြောတာကတော
့ And at this moment I feel that this is the right place for me to be to develop as a coach I am a young coach
but အခုချိန်မှာဒီနေရာကကျွန်တော်အတွက်အသင့်တော်ဆုံးလို့ခံစားရပါတယ်။နီးပြတယောက်အနေနဲ့လေးလာသိမ်းဖို့တိုးတက်ဖို့အတွက်လည်းအသင့်တော်ဆုံးနေရာပါ။ကျွန်တော်ကငယ်ရွယ်တဲ့နီးပြတယောက်ဖြစ်ပြီးအခုချိန်မှာတော့ဒီနေရာကကျွန်တော်အတွက်အသင့်တော်ဆုံးနေရာလို့ခံစားမိပါတယ်။ကျွန်တော်ကိုပံ့ပိုးပေးတဲ့အတွက်အသင်းကိုကျေးဇူးတင်ပါတယ
်။အလွန်ဆိုကတော့အသင်းနဲ့အတူဆက်လုပ်စရာရှိပြီးအသင်းကိုရောလူငယ်ကစားသမားတွေတိုးတက်လာဖို့အတွက်ပါ။သူ့အနေနဲ့အကူအညီပေးခြင်းတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းကတော့အင်္ဂလန်ဘက်မှာတော့ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ကချန်ပီယံဖြစ်ဖို့အတွက်အကြိမ်နဲ့ဖြစ်နေကြတဲ့ထဲကမန်စီးတီးနဲ့အာဆင်နယ်တို့ထိတိုက်တွေ့ခဲ့ကြပြီးတော့ဂိုးမရှိသေးကျသွားပြီးတော့လီဗာပူးကဘရိုက်တန်ကို2ဂိုးတကိုးနဲ့နိုင်သွားခဲ့လို့29ပွဲအပြီးမှာလီဗာပူးက68မှတ်နဲ့ရာထိတ်ကိုတစ်ခါပြန်တက်သွားခဲ့ပါတယ်ခင်ဗျာတင်နစ်ဂျိုင်ဘော်ရီဘက်မှာတော့အမေရိကန်မှာကျင်းပခဲ့တဲ့ Miami Open Tennis ဂျိုင်ဘော်မှာအီတလီနိုင်ငံသား Jannik Sinner နဲ့အမေရိကန်က Daniel Collins တို့မိုးဆွဲသွားခဲ့ပါတယ် Miami Open အမျိုးသားတူးချင်း Final ကိုတနင်္ဂနွေနေ့ကကစားခဲ့တာမှာ Jannik Sinner က Gregor Dimitrov ကို 6-3 6-1 နဲ့အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်ဒီပွဲနိုင်လိုက်တာကြောင့် Sinner ဟာ ATP ကမ္ဘာအဆင့်သတ်မှတ်ချက်မှာလည်းအဆင့်နှစ်နေရာကိုရောက်လာခဲ့ပါတယ
် For sure it means a lot to me but More importantly it was a great performance for me.
ဒီပွဲမှာအနိုင်ရပြီးတော့ချန်ပီယံဖြစ်တာကကျွန်တော်အတွက်တော့အရန်အရေးကြီးပါတယ်။ဒါပေမဲ့ကျွန်တော်အတွက်အဲ့ဒီထပ်ပူအရေးကြီးတာက semi final နဲ့ final ပွဲတွေမှာကောင်းကောင်းကစားနိုင်ခဲ့တာပါ။အဲ့ဒါကပူပြီးတော့အရေးကြီးပါတယ်။ကမ္ဘာအဆင့်နှစ်နေရာကိုရောက်လာတာကတကယ်ကောင်းပါတယ်
။ဆေနာဟာဒီနေ့ Australian Open Tennis ပြိုင်ပွဲမှာလည်းဘိုးဆွဲထားပြီးတော့ဒီနေ့မှာ လက်အရန်တက်လာခဲ့တာဖြစ်ပါတယ်။သူ့ရဲ့ထိုးတက်မှုတွေနဲ့အဲ့ဒီအတွက်ဘလို့လေ့ကျင့်ခဲ့ရတယ်ဆိုတဲ့အပေါ်မှာသူပြောတာကတော့
I think we the biggest change I've had is physical. We worked a lot physical in the gym and
ကျွန်တော်ရဲ့အကြီးအမားဆုံးတိုးတက်ကြောင်းလဲမှုကတော့ခန္ဓာကိုယ်ကြံ့ခိုင်မှုအပိုင်းလို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့ဂျင်မှာအများကြီးလေ့ကျင့်ခဲ့ပြီးတော့ဒါကကွင်းထဲမှာအများကြီးအထောက်အကူပေးပါတယ်။နိုင်နဲ့ချီပြီးတော့ကစားနိုင်ပြီးတော့အဲ့လိုကစားတဲ့အခါမှာလည်းလက်ကြမတော့ထိန်းကစားနိုင်ပါတယ်။ကွင်းထဲမှာတော့ကျွန်တော်ရဲ့ service တွေကပိုကောင်းလာပါတယ်။အဲ့လို service တွေပိုကောင်းလာတဲ့အတွက်ကို့အတွက်လည်းအများကြီးအထောက်အကူဖြစ်ပါတယ်။နီးပြားပိုင်းကပြောရရင်တော့ဘယ်ကစားသမားကိုဘယ်လိုကစားရမလဲဆိုတာသိတာကလည်းကျွန်တော်ကိုအများကြီးအထောက်အကူဖြစ်စေပါတယ်။ဒါပေမဲ့အဲ့လိုဖြစ်အောင်ကိုယ့်ရဲ့ရိုက်ချက်တွေကိုကောင်းအောင်လုပ်ဖို့လိုပါတယ်။ကျွန်တော်ရဲ့နီးပြားတွေဖြစ်တဲ့ Darren Cahill နဲ့ Simon တို့ကကျွန်တော်တို့အကောင်းဆုံးလှုပ်ပေးနေပါတယ်။ကျွန်တော်တို့ဘာတွေတိုးတက်အောင်လုပ်ဖို့လိုတယ်ဆိုတာသူတို့ကသိပြီးတော့ Darren ကကျွန်တော်ကိုစိတ်သက်ပိုင်းဆိုင်ရာအရာအကောင်းဆုံးဖြစ်အောင်ပြင်ဆင်ပေးပါတယ
်။အမျိုးသမီးတူချင်း Final မှာတော့ American ကအသက်30ရွယ် Daniel Collins က WTA ကမ္ဘာအဆင့်လေး Elena Rybakina ကို5-6-6-3နဲ့နှစ်ပွဲပြတ်အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ဒါဟာသူ့အတွက်တော့ WTA 1000 series ပြိုင်ပွဲကိုပထမဆုံးအကြိမ်ဖိုးဆွဲတာဖြစ်ပါတယ်။ Daniel Collins ဟာဒီနှစ်ပြီးရင် Tennis လောကကနေအနိုင်ရတော့မှာဖြစ်လို့ဒါဟာကစားသမားဘဝနောက်ဆုံးနှစ်မှာအနိုင်ရလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။လက်ဆက်ရှိချိန်မြောက်ဒူဘိုင်ကမ္ဘာဖလားမြင်းစည်းပြိုင်ပွဲကိုတော့ UAE နိုင်ငံမှာစနေနေ့ကကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲကိုတော့ကမ္ဘာနိုင်ငံ14နိုင်ငံကပြိုင်ပွဲစုစုပေါင်း120ဝင်ပြိုင်ခဲ့ကြတာပါပြိုင်ပွဲစုစုပေါင်း9မျိုးပါဝင်ခဲ့ပြီးတော့နောက်ဆုံး final မှာတော့ American က Laurel River ပြိုင်ပွဲကဘူးဆွဲသွားခဲ့ပါတယ်သူကို Ireland ကမြစ်စီ Champion Darren O'Shea ကစီးပြီးတော့ဝင်ပြိုင်ခဲ့တာဖြစ်ပြီးတော့ဒီပွဲမှာအနိုင်ရသွားတဲ့အတွက် American Dollar 12တန်းလဲရသွားခဲ့ပါတယ်ဒါထက်ပါပဲ Laurel River ကရှေ့ကနေဦးဆောင်ခဲ့ပြီးတော့ပန်းဝင်တဲ့အထိတောက်လျှောက်ရှေ့ကနေဦးဆောင်ပြီးဘူးဆွဲသွားခဲ့တာပါ
has got a great ring to you know back in the day when the late great His Highness Sheikh Hamdan bin Rashid Al Maktoum brought me to this wonderful country in 2001 I didn't think
ဘွဲကိုအခုလိုနိုင်ရလိုက်တာအရန်ကောင်းပါတယ်ကျွန်တော်ဒီပြိုင်ပွဲကို2001ခုနှစ်ကပထမဆုံးအကြိမ်ဝင်ပြိုင်ဖို့လာတုန်းက23နှစ်အကြာမှာဒီလိုမျိုးကမ္ဘာစုကြီးအမြင့်ဆုံးမြင်းပြိုင်ပွဲကိုအနိုင်ရလိုက်မယ်လို့မထင်ခဲ့ဘူးဘူး
ဒီပွဲမှာမနစ်ကချန်ပီယံဥစ်ဖာတက်ဆိုရောကဒုတိယရခဲ့ပြီးတော့စီညောဘူစကာရောကတတိယရခဲ့ပါတယ်ဒီပြိုင်ပွဲကတော့1996ခုနှစ်ကစတင်ကျင်းပလာခဲ့တာဖြစ်ပြီးတော့ဒီနေ့မှာတော့ဂင်းနစ်ကမ္ဘာစံချိန်သုံးခုနဲ့တင်နိုင်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တဲ့အပတ်စဉ်အားကစားခံနာပါရှင်ဒီကနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်မနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေဆုံးသက်တော်မှာမို့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင်
ကာဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့် War Central Kitchen အကူအညီပေးရေးအဖွဲ့ကအလုသမား9ဦးသေဆုံးခဲ့တဲ့အတွက်စိတ်ထိခိုက်ရတယ်လို့ American သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့နှောင်းပိုင်းကပြောပါရယ်စစ်ပွဲမှာဆာလောင်မွတ်သိမ့်နေတဲ့အရဲသားတွေကိုစားနပ်ရိက္ခာတွေပို့ပေးတဲ့အကူအညီပေးတဲ့အလုသားတွေဟာရဲရင်ပြီးတော့ကိုကျိုးမဖတ်တဲ့သူတွေဖြစ်ကြောင်းနဲ့ဒီလိုလူတွေအသက်ဆုံးရှုံးသွားတာဟာကြေကွဲစရာပါပဲလို့သမ္မတဘိုင်ဒန်ထုတ်ပြန်ချက်မှာဖော်ပြထားပါရယ်နယူးဇီလန်နိုင်ငံဝါလန်တန်မြို့မှာလာမယ့်ဧပြီလ18နဲ့19ရက်နေ့တွေမှာကျင်းပမယ့်အာဆီယံနယူးဇီလန်အစည်းအဝေးမှာမြန်မာစစ်ကောင်စီကိုယ်စားလှယ်တက်ရောက်ဖို့ဖိတ်ကြားထားတဲ့အတွက်မြန်မာအရေးလှုပ်ရှားသူတွေကနယူးဇီလန်အစိုးရကိုကန့်ကွက်နေကြပါတယ်။ဒါဟာမြန်မာအရာရှိတွေနယူးဇီလန်နိုင်ငံကိုလာဖို့အတွက်ပြည်ဝင်ဝင်ဗီဇာပိတ်လိုက်ပြီးတစ်နှစ်မပြည့်ခင်မှာအခုလိုစစ်ကောင်စီကိုယ်စားလှယ်ကိုဖိတ်ကြားလိုက်တာလည်းဖြစ်ပါတယ်။နယူးဇီလန်ဟာအာဆီယံအဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက်အာဆီယံဘက်ကအဆိုပြုလာတဲ့လိုလားတဲ့ပုံစံတိုင်းစီစဉ်ဆောင်ရွက်ရတာဖြစ်ပြီးတော့အလေလက်အရာရှိတွေတွေ့ဆုံမဲ့အစည်းအဝေးဖြစ်တယ်လို့လည်းနယူးဇီလန်ဝန်ကြီးချုပ်ကပြောထားပါတယ်မြန်မာနိုင်ငံမှာပိတ်မိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား190ကိုနေရက်ပြန်ပို့နိုင်ရေးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခုံလုံလာတဲ့မြန်မာစစ်သားနဲ့နေချောင်းဆောင်ရဲတပ်ဖွဲ့ဝင်ပေါင်း180ကိုမြန်မာနိုင်ငံကိုပြန်ပို့နိုင်မှုအတွက်နှစ်နိုင်ငံသဘောတူညီခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဒေါက်တာဟာဆန်မာမုတ်ကမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင
်ဗုဒ္ဓဘုညရဲ့နောက်ဆုံးရသတင်းကြေညာကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မှာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod Mackling နဲ့ Jonas Kamin ဖြစ်ပါတယ်။ကျွန်မကစုမော်မှာဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့မြန်မာဘာသာအစီအစဉ်ကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားဆင်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါသေးရှင်။